Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2025ခုနှစ်ဇန်နဝါရီလ23ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American မြန်မာစုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ရီဝက်ကိုလိုင်းနိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်သလိုတနင်္ဂနွေလုံးစာအစီအစဉ်တစ်ခုလုံးကိုတော့ Jerusalem ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Facebook, YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
American တန်မန်ရေးမှာမြို့သားအကျိုးစီးပွားကိုဗဟိုထားမယ်လို့ American နိုင်ငံသားရေးဝန်ကြီးသစ် Marco Rubio ကပြောလိုက်ပါတယ်ဂျမ်ဖက်ဝါဒါဆွဲအဖွဲ့တွေချိန်ချောက်မှုကိုကင်တွယ်ဖြေရှင်းနိုင်ရေးအပြောင်းလဲတွေမြ мян ဆောင်ရွက်ဖို့ Republican လွှတ်တော်အမတ်တွေကလုံခြုံရေးဌာနတွေကိုတိုက်တွန်းပါတယ် American တောင်ပိုင်း Mexico နယ်စပ်လုံခြုံရေးအတွက်တပ်ဖွဲ့ဝင် 1,500 ကိုဆင်လွတ်မယ်လို့American စစ်ဖက်တာဝန်ရှိသူတွေကပြောပါတယ
်အဲလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်အပြီးမှာတော့ Donald Trump ရဲ့ဒုတိယသမ္မတသက်တမ်းစတင်လိုက်ချိန်မှာပဲဖြစ်ပေါ်လာတဲ့ဘူဟာရာရေးရာအပြောင်းအလဲတွေနဲ့ပတ်သက်တဲ့တင်ပြချက်တွေနားဆင်ရမှာဖြစ်သလိုတရုတ်ကဂျာဝင်စစ်ဆက်ပေးတဲ့မြန်မာအရှိမျောက်ပိုင်းအပြည့်အညဉ့်ဉဏ်ကြီးအလားအလာပေါ်သုံးသက်ချက်နဲ့နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုက်ကပြောပြသွားမှာဖြစ်ပါလေဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းကိုတိုက်ခိုက်နေတဲ့အဓိပ္ပာယ်စစ်ပွဲကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့အနောက်နိုင်ငံတွေထံတင်ပို့နေတဲ့ရုရှားရဲ့ပို့ကုန်တွေအပေါ်တန်းခတ်ပိတ်ဆို့မှုသွေးကုန်ခွန်တွေနဲ့အခွင့်အရေးမချခင်မှာတိုးမြင့်ကောက်ခံရမှုနဲ့ကြုံရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗုဒ္ဓဟူးနေ့မှာပြက်ပြက်သားသားပြောဆိုလိုက်ပါတယ်အမေရိကန်သမ္မတအဖြစ်စတင်တာဝန်ယူတဲ့ဒုတိယမြောက်နေ့မှာပဲရုရှားသမ္မတပူတင်ကိုလူမှုခွင့်ရမှာရေးသားပြောဆိုတာဖြစ်ပါတယ်ရုရှားကိုအထင်အောင်လှုပ်ဖို့ကြိုးစားနေတာမဟုတ်ကြောင်းဒုတိယကမ္ဘာစစ်မှာအမေရိကန်တို့အနိုင်ရရေးရုရှားကကူညီခဲ့တာကိုလည်းအမေရိကန်ကအမြဲအမှတ်ရနေမှာဖြစ်ကြောင်းဒါပေမဲ့ရုရှားအနေနဲ့အင်းကြီးချင်းယူကရိန်းအပေါ်မှာတုံ့နဲ့နှိပါကြကျူးကျော်စစ်ကိုရုရှားအစိုးရအနေနဲ့အဆုံးသတ်ဖို့အချိန်တက်ပြီလို့အမေရိကန်သမ္မတထရန့်ကရေးသားခဲ့တာဖြစ်ပါတယ်စီးပွားချလာနေတဲ့ရုရှားနဲ့သမ္မတပူတင်ကိုသူ့အနေနဲ့အထူးအခွင့်အရေးပေးမှာဖြစ်ကြောင်းအတိတ်ပဲမဲ့တဲ့စစ်ကိုရက်ပြီးအဆုံးသတ်ပါအခြေအနေတွေဒီထက်ပိုဆိုးလာဖို့သာရှိပါတယ်လို့အမေရိကန်သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက် Truth Social မှာရေးသားထားပါတယ်အချိန်တို့အတွင်းသဘောတူညီချက်မရရင်တော့အခွန်သွင်းကုန်ကုန်နဲ့တန်းခတ်ပိတ်ဆို့မှုတွေချမှတ်တာကလွဲလို့တခြားရွေးချယ်စရာမရှိတော့ဘူးလို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်ရှင်အစ္စရေးနဲ့ဟာမတ်စ်တာအဖြစ်ရသဘောတူညီချက်ပထမအဆင့်တစ်လျှောက်လုံးဂါဇာကမ်းမြောင်နဲ့အီဂျစ်ကြားကရာဖာနေဇက်လမ်းကြောင်းကိုအစ္စရေးကဆက်လက်ထိန်းချုပ်ထားမယ့်အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူရဲ့ယုံကဗုဒ္ဓဟူးနေ့မှာပြောဆိုထားပါတယ်အနောက်ဘက်ကန်ကိုအုပ်ချုပ်တဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကရာဖာနေဇက်ဖြတ်လန်းကိုထိန်းချုပ်မယ်ဆိုတဲ့ပြောဆိုချက်တွေကိုအစ္စရေးဝန်ကြီးချုပ်ယုံချင်ညာချက်ကညှင်းဆိုတာဖြစ်ပါတယ်ရာဖာနေဇက်ဖြတ်လန်းချောင်းကိုဥရောပသမဂ EU ကကြီးကြပ်ဆောင်ချီမှာဖြစ်ပြီးအစ္စရေးတပ်ဖွဲ့တွေကအဲ့ဒီ area မှာဝိုင်းရံထားမှာဖြစ်တယ်လို့လူတွေနဲ့ဂုံစီတွေနေဇက်ဖြတ်တန်းခွင့်ပြုရေးမှာလည်းအစ္စရေးကကြီးကြပ်မှာဖြစ်ပါတယ်။ဒါဆမှာဟာမတ်စစ်သွေးကြွတွေကိုဖြိုခွဲရေးအစ္စရေးရဲ့ထိုးစစ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့အဲ့ဒီဒေသကို2024ခုနှစ်မေလကတည်းကအစ္စရေးတို့ထိန်းချုပ်ထားတာဖြစ်ပါတယ်ရှင်။အမေရိကန်လုံခြုံရေးဌာနတွေအနေနဲ့အစ္စလာမ်ရဲ့အစွန်ရောက် IS နဲ့ Al-Qaeda တို့လိုအကြမ်းဖက်အဖွဲ့တွေရဲ့ချင်းချောက်မှုတွေကိုပိုပြီးတော့ကင်တွယ်ဖြေရှင်းနိုင်ရေးအတွက်သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာအပြောင်းလဲတွေမြ мян ဆောင်ရွက်ချဖို့ထိတ်တန့် Republican လွှတ်တော်အမတ်တွေကတောင်းဆိုထားပါတယ်။အမေမြေလုံခြုံရေးဆိုင်ရာအောက်လွှတ်တော်ကော်မတီကချင်းချောက်အကဲဖြတ်ချက်ကိုဗုဒ္ဓနေ့မှာထုတ်ပြန်တာပါအဲ့ဒီတဲမှာတော့ New Orleans မှာနှစ်သက်ကူနေကလူ14ဦးတေဆုံးခဲ့ရတဲ့ truck ကနဲ့မောင်းဝင်တိုက်ခိုက်မှု။နောက် Islam ရဲ့အစွန်ရောက် IS အဖွဲ့နဲ့ဆက်ဆက်မှုတန်တရားနဲ့ Tajikistan နိုင်ငံသား၈ဦးကို2024ခုနှစ်ဇွန်လအတွင်းမှာဖမ်းဆီးခဲ့တာတွေကိုအလေးထားဖော်ပြထားပါတယ်။ New Orleans အကြမ်းဖက်တိုက်ခိုက်မှုဟာဆိုရင် American ပြည်ထောင်စုကိုအကြမ်းဖက်ချိတ်ချမှုတွေဆက်လက်ရှိနေသေးတယ်ဆိုတာကိုထင်ထင်ရှားရှားအသိပေးလိုက်တာဖြစ်တယ်လို့လဲကော်မတီဥက္ကဋ္ဌ Republican လွှတ်တော်မှ Mark Green ကကြေညာချက်မှာပြောဆိုထားပါတယ် အမေရိကန်မျိုးပေါ်မှာအဆွေရောက်တွေထွက်ပေါ်လာအောင်ဆောင်ရွက်စုဆောင်းဖို့ပြည်ပချမ်းဖက်အဖွဲ့အစည်းတွေနဲ့ဂျီဟတ်ကွန်ရက်တွေကဆက်လက်ပိုင်းဖြတ်ထားစေဖြစ်တယ်လို့လည်းသူကပြောဆိုထားပါတယ်ရှင
် View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပြည်နေ့မနေ့ခင်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်လုံခြုံရေးကိုထောက်ကူဖို့အတွက်အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကတပ်ဖွဲ့ဝင် 1,500 ကိုလာမယ့်ရက်ပိုင်းအတွင်းတက်ချမယ်အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်စတင်တာဝန်ယူပြီးနောက်ချက်ချင်းဆိုသလိုချက်မှတ်ခဲ့တဲ့ရွှေ့ပြောင်းဝင်ရောက်မှုကိုတိုက်ဖျက်ရေးသမ္မတအမိတ်ညွှန်ကြားချက်နဲ့အညီစစ်ဌာနချုပ်ကအစီအစဉ်ချက်မှတ်တာဖြစ်ပါတယ်။ယာယီကာကွယ်ဝင်ကြီးရောဘတ်ဆီလ်ဆလက်စီကတက်ချထားရင်ညွှန်ကြားချက်တွေကိုလက်မှတ်ထိုးမယ်လို့ခန့်မှန်းထားကြပါတယ်။ဘဲတက်ဖွဲ့တွေကိုတက်ချမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးသလိုတက်ဖွဲ့ဝင်အရေးအတွက်ကလည်းအပြောင်းလဲရှိနိုင်ပါတယ်။အမေရိကန်တက်ဖွဲ့ဝင်တွေအနေနဲ့တော့လက်တလောသမိုင်းမှာတရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်တာမရှိတာကြောင့်သူတို့အနေနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာပါဝင်မလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်။တပ်ဖွဲ့ဝင်တွေချက်ထားမဲ့အစီအစဉ်ကိုပြောကြတဲ့တာဝန်ရှိသူတွေကတော့ဒီအစီအစဉ်ကိုတရားဝင်မကျင့်ကြရသေးတဲ့အတွက်အညီမဖော်ကြပါဘူးရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ဒုတိယသမ္မတသက်တမ်းကိုစတင်တာဝန်ယူလာတာနဲ့အတူပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးသစ်မာကိုရူဘီယိုကအမေရိကန်တန်တမန်ရေးမှာအမေရိကန်အမျိုးသားအချို့စီးပွားကိုဗဟိုပြုမှာဖြစ်ကြောင်းဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။သမ္မတထရန့်ကအစိုးရအဖွဲ့ဝင်တွေအဖြစ်အမည်တင်သွင်းခံရသူတွေထဲမှာရူဘီယိုကိုအထက်လွှတ်တော်ကပထမဆုံးအတည်ပြုပေးခဲ့တာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအဖြစ်စတင်တာဝန်ယူနေပြီဖြစ်ပါတယ်။အမေရိကန်ရဲ့နိုင်ငံခြားဆက်ဆံရေးမှာငွေကြေးအသုံးပြုမှုဆောင်ရွက်မှုတွေအတွက်စမ်းစစ်ရမယ့်အချက်၃ချက်ကိုလည်းဝန်ကြီးရူဘီယိုကမစ်ရှင်ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီအချက်၃ချက်ကတော့အမေရိကန်ပိုပြီးတော့ဘေးကင်းလုံခြုံမှုရှိစေမလားအမေရိကန်ပိုပြီးခိုင်မာအကောင့်စီမလားအမေရိကန်ပိုပြီးတော့ကျွဲဝချမ်းသာစီမလားဆိုတဲ့အချက်တွေဖြစ်ပါတယ်အမေရိကန်ရဲ့အမျိုးသားအချို့စီးပွားတိုးတက်ရေးအတွက်နိုင်ငံခြားရေးဝန်ကြီးဌာနဟာပိုပြီးတော့စမ်းသစ်တီထွင်ထက်မြက်ကျွမ်းကျင်ပြီးပြက်ပြက်သားသားဖြစ်အောင်တည်ဆောက်မယ်လို့လည်းဝန်ကြီးရူဘီယိုကပြောပါတယ်ဒီလိုတိဆောက်ရဲ့အတွက်ဦးစားပေးသတ်မှတ်ချက်တချို့ကိုအစာထိုးတချို့ကိစ္စတွေကိုအယုံဆိုင်မှုရှော့ပေးတချို့ဆောင်ရွက်ချက်တွေကိုတော့ရပ်ပစ်ဖို့လိုမယ်လို့လည်းသူကပြောပါတယ်အထောက်ထားမဲ့ရွှေ့ပြောင်းတဲ့အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်မှုကိုအဆုံးသတ်ဖို့သမ္မတထရန့်ရဲ့ဂရိကဝတ်ကိုလည်းနိုင်ငံခြားရေးဝန်ကြီးရူဘီယိုကထင်ဟပြောဆိုပါတယ်ရွှေ့ပြောင်းဝင်ရောက်မှုတွေကိုအားပေးတဲ့ဒါမှမဟုတ်လဲဆောင်ရွက်ပေးတာမျိုးနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့လုပ်တော့မှာမဟုတ်ဘူးလို့ဝန်ကြီးရူဘီယိုကပြောပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံမှာပြစ်ခတ်တိုက်ခိုက်ခံရမှုအတွင်တရုတ်နိုင်ငံသားတဦးသေဆုံးပြီးသူ့ရဲ့စကပြန်ကတော့လွတ်မြောက်သွားတဲ့အကြောင်းနိုင်ငံအရှေ့မြောက်ပိုင်းကတာလီဘန်အာဏာပိုင်တို့ကဗုဒ္ဓဟူးနေ့မှာပြောပါတယ်။အာဖဂန်အခြေစိုက်အစ္စလာမ်ရဲ့အစွန်းရောက် IS စစ်သွေးကြွအဖွဲ့နဲ့ချိတ်ဆက်တဲ့ IS ခူရာဇာအဖွဲ့ကသူတို့တိုက်ခိုက်ခဲ့တာဖြစ်ကြောင်းပြောပါတယ်။တာဂျီကစ္စတန်နဲ့နယ်စပ်မှာရှိတဲ့အာဖဂန်ပက်ချန်တက်ခါပြည်နယ်အတွင်းမှာညချင်းတိုက်ခိုက်မှုဖြစ်ခဲ့တာပါ။အဲ့ဒီတရုတ်မျိုးသားကိုပြစ်မှတ်ထားပြီးသူတို့စစ်သားတွေကဆက်တနတ်နဲ့ပြစ်ခတ်ခဲ့တာလို့ IS Khorasan အဖွဲ့ကသူ့ရဲ့ AMEC Media မှာပြောဆိုထားပါတယ်။သေဆုံးသွားတဲ့တရုတ်နိုင်ငံသားကအာဖဂန်နစ္စတန်နိုင်ငံတွင်းကတပ်တူတွေတစ်ခုမှအလုပ်လုပ်နေသူဖြစ်တယ်လို့တာလီဘန်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတရုတ်နိုင်ငံသားကသူ့ရဲ့စကပြန်နဲ့အတူ Dash E Kala ဒေသကိုအင်ကာနီနောင်ပိုင်းမှာကားမောင်းသွားခဲ့တာမှာချုံခိုတိုက်ခတ်ခံရတာဖြစ်ကြောင်းပြည်နယ်ရဲချုပ်မိုဟာမက်အက်ကဘာကပြောပါတယ်။နိုင်ငံခြားသားခီးသွားတဲ့အနေနဲ့ခီးမသွားခင်ဒေသဆိုင်ရာရဲတပ်ဖွဲ့ကိုအကြောင်းကြားရမှာဖြစ်ကြောင်းဒါပေမဲ့တေဆုံးခဲ့တဲ့တရုတ်နိုင်ငံသားကတော့အကြောင်းကြားဖို့ပြက်ကွက်ခဲ့တယ်လို့လည်းရဲချုပ်ကပြောပါတယ်။တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းလည်းသူကပြောပါတယ်ရှင်။
မြန်မာပြည်ရဲ့တောက်ကြံနေမနေ့ခင်ထိတ်တန်းရောက်သတင်းတွေကိုမတ်တီငီထိုက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီ season ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အင်းမှာပဲဓာတ်ရိုက်လာရောက်ရှူဆိုင်နေတယ်လို့ဝေဖန်အကြံပြုချက်တွေကိုလည်းရေးသားပေးပို့နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်သမရသစ်အပြောင်းလဲမှာမူဝါဒသစ်တွေလည်းပြောင်းလဲလာတဲ့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ် TikTok လူမှုမီဒီယာအသုံးပြုမှုပိတ်ပင်ရေးဥပဒေကိုရပ်ပေါင်း85ရက်ဆိုင်းငံ့ပေးပြီးဝဲသူရှာဖို့တကြော့ပြန်သမရဖြစ်လာတဲ့ဒေါ်နယ်ထရန့်ကသမရအမိတ်အာဏာနဲ့လက်မှတ်ရေးထိုးထုတ်ပြန်လိုက်တာကိုအမေရိကန်ပြည်ထောင်စုတွင် TikTok အသုံးပြုသူတန်ပေါင်းများစွာကစောင့်ကြည့်နေကြပါတယ်။ MacDouble ရဲ့သတင်းကိုတော့မက်ခင်လေးကတင်ပြထားပါတယ
်။တနင်္လာနေ့ကကျန်းသစ်စာကျင်းဆိုပြီးတဲ့နောက်သမရဒေါ်နယ်ထရန့်ရဲ့ပထမဆုံးလှုပ်ဆောင်မှုတွေထဲမှာတရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ ByteDance ကုမ္ပဏီပိုင်းနဲ့ social media app တစ်ခုဖြစ်တဲ့ TikTok ကိုပိတ်ပင်မဲ့ဥပဒေကိုအမေရိကန်တရားရေးဌာနအနေနဲ့လိုင်းနာအကောင့်ထဲပေါ်တာမလုပ်သေးဘို့နောက်ထပ်85ရက်အထိဆိုင်းငံ့ပေးလိုက်ပြီးတော့အမေရိကန်ကနေပြီးတော့ဝယ်ယူသူရှာဖို့အတွက်သမ္မတမိတ်ကြီးညာချက်တွေထဲမှာထည့်သွင်းထုတ်ပြန်ခဲ့တာပါဒီလိုမှမတွေ့ရင်တော့အမေရိကန်မှာပိတ်ပင်ခံရအောင်ပါဒီဥပဒေကသမ္မတဂျိုးဘိုင်နဲ့အစိုးရတက်တန်းမကုံငင်လေးမှာပြဋ္ဌာန်းခဲ့ပြီးပြည်ထောင်စုတရားရုံးချုပ်ကအတိပြုပေးလိုက်တဲ့ဥပဒေလည်းဖြစ်ပါတယ
် I guess I have a warm spot for TikTok that I didn't have
a TikTok နဲ့ပတ်သက်ပြီးအရင်ကကျွန်တော်စိတ်ထဲမှာဘာမှမရှိခဲ့ပေမဲ့အခုတော့ဒါကိုကြိုက်လို့ဆက်ပြီးရှိစေခြင်းပါတယ်ကျွန်တော် TikTok အကောင့်ဖွင့်ခဲ့ပြီးတဲ့နောက်လူငယ်တွေရဲ့မဲ36ရာခိုင်နှုန်းရခဲ့ပါတယ
် 36%သမ္မတ ထရန့်ရဲ့ဒီဆုံးဖြတ်ချက်ဟာတရုတ်နိုင်ငံဘေကျင်းအခြေစိုက် ByteDance ကုမ္ပဏီနဲ့ခံမှန်းခြေတန်ပေါင်း190လောက်ရှိတဲ့ American TikTok အသုံးပြုသူတွေအတွက်ကံကြမ္မာအလှည့်ပြောင်းတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကကတော့အမျိုးသားလုံခြုံရေးအတွက်စိုးရိမ်ရတယ်ဆိုတဲ့အကြောင်းပြချက်နဲ့ TikTok ရဲ့ဆက်ဆက်ကုမ္ပဏီတွေကို American ပိုင်းဖြစ်ရင်ဖြစ်မဖြစ်ရင်အသုံးပြုမှုကိုပိတ်ပင်ကြောင်း American တရားရုံးချုပ်ကအတည်ပြုပေးလိုက်ပြီးတဲ့နောက်ပိုင်းမှာ TikTok နဲ့ဆက်ဆက်ကုမ္ပဏီတွေဟာ American မှာခေတ္တရန်လာခဲ့ရပါတယ်။ဒါပေမဲ့လည်းသမ္မတ Trump ရဲ့ဆိုင်းငံ့ပေးမယ်ဆိုတဲ့ကြေညာချက်ကြောင့်အခုလိုအပြောင်းလဲဖြစ်သွားခဲ့တာပါ။ Trump ရဲ့ကျန်းသစ်စာကျင်းဆိုပွဲမှာဧည့်သည်တော်ဖြစ်တက်ရောက်ခဲ့တဲ့ TikTok ရဲ့အမှုဆောင်အရာရှိချုပ်ကလည်းဒီအမိန့်အတွက်ကျေးဇူးတင်ကြောင်းတောက်ချာနေကတင်တဲ့ Video Post တစ်ခုမှအခုလိုပြောလိုက်ပါတယ်။
Full and pleased to have the support
TikTok platform ပေါ်အမှန်တကယ်နားလည်သဘောပေါက်ပြီးသမရအနေနဲ့ပံ့ပိုးကူညီပေးခဲ့တဲ့အတွက်ကျေးဇူးတင်ဝမ်းသာရပါတယ် TikTok ကိုသုံးပြီးကိုယ့်ရဲ့အတွေ့အမြင်နဲ့ရှုထောင့်တွေကိုဖော်ပြခဲ့တဲ့အတွက်ပါ
Express his own thoughts and perspectives
ဒါပေမဲ့လွှတ်တော်ကပြဋ္ဌာန်းထားတဲ့ဥပဒေကဆက်လက်တည်ရှိနေသေးတဲ့အတွက်သမရ Trump ရဲ့ဆိုင်းငံ့အမိန့်က TikTok လို software ကိုလည်းပတ်တည်ရှိခွင့်ပေးထားတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Oracle ကုမ္ပဏီလိုကုမ္ပဏီတွေကိုတော့ကာကွယ်ပေးနိုင်မှာမဟုတ်ဘူးလို့တရားရေးကျွမ်းကျင်သူတချို့ကပြောပါတယ
် It's quite possible and I suspect that Oracle shareholders
ဒါကဖြစ်နိုင်ပါတယ် Oracle ရဲ့ share ရှင်တွေနဲ့ရှင်တွေကဒီအတွက်စဉ်းစားနေကြမှာပါဒါက48နှစ်အတွင်းမှာကိုဖြစ်လာနိုင်ပါတယ်ဒေါ်လာဘီလီယံရာနဲ့ချီတရားစွဲဆိုခံရနိုင်တဲ့Oracle company အတွက်သမ္မတ Trump ကဘာမှလုပ်ပေးနိုင်မှာမဟုတ်ပါဘူ
း And there's nothing Trump can do to extinguish that liability
သမ္မတ Trump ရဲ့လက်ရှိလှုပ်ဆောင်ချက်တွေဟာသူ့ရဲ့ပထမတက်တန်းကလှုပ်ဆောင်ချက်တွေနဲ့အတော့ကိုကွာခြားနေတာပါပထမတစ်ချိန်တုန်းကတော့ TikTok ဟာ American ကအသုံးပြုသူတွေရဲ့အချက်လက်တွေကိုတရုတ်အစိုးရစီကဝေမျှနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ TikTok ကိုတားမြစ်ဖို့ကြိုးပမ်းခဲ့ပါတယ်တနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းနောက်တစ်ယောက်ကမေးမြန်းတာကိုဖြေကြားတာမှာတော့ TikTok နဲ့ပတ်သက်တဲ့ဖြေရှင်းချက်တစ်ခုအနေနဲ့ American အစိုးရကတဝက်ပိုင်ဆိုင်မှုကြိုးပမ်းရမယ်လို့ Trump ကတုံ့ပြန်ထားပါတယ
် But I could see making a deal with the US
American ကဝယ်ယူတာယာကိုင်နှုန်းတော်တော်များများဒါမှမဟုတ်အနည်းငယ်ကိုဝယ်ယူတာမျိုးဖြစ်နိုင်ပါတယ်သူတို့ပေါ်မူတည်ပါတယ်
American Dotdog က American ဝယ်သူရှာဖို့ TikTok ကိုရပ်ပေါင်း290ပေးခဲ့ပေမဲ့လည်းရောင်းဖို့လုပ်နေတာမျိုးအများသိအောင်ကြေညာထားတာမျိုးတော့မရှိပါဘူ
း The fact that they have not allowed this
သူတို့ကဒါကိုခွင့်မပြုသေးတာကိုကြည်ကျင်းအပြင်တရုတ်အစိုးရအနေနဲ့ဒီ application ကိုဒီတိုင်းထားဖို့တကယ်ကိုအမျိုးသားလုံခြုံရေးအကျိုးစီးပွားတွေရှိနေတယ်ဆိုတော့လက္ခဏာတစ်ခုလို့ကျွန်တော်ထင်တယ်ဒါကကျွန်တော်တို့အတွက်တကယ်စိုးရိမ်စရာဖြစ်ပြီးတော့ကွန်ဂရက်လွှတ်တော်ကနေဒီဥပဒေကိုအတည်ပြုပြဋ္ဌာန်းဖို့ဖြစ်စေခဲ့
တာပါ
အခုလိုနောက်ထပ်85ရဲ့ဥပဒေကိုဆိုင်းငံ့ထားပြီးသမ္မတ Trump က TikTok ကိုထောက်ခံထားတယ်ဆိုပေမဲ့ကုမ္ပဏီရဲ့အနာဂတ်ကတော့မရေမရဖြစ်နေစေဖြစ်ပါတယ်ရှင
်မက်ခင်လေးပြောပြသွားတာပါခင်ဗျာအမေရိကန်နိုင်ငံတွင်ပေးဝင်နေတဲ့ဒုက္ခတဲ့အစီအစဉ်ကိုရပ်ထားမယ်လို့သမ္မတဒေါ်နယ်ထရန့်ကြေညာလိုက်တဲ့အပေါ်မှာဘာတွေဆက်ဖြစ်လာနိုင်မလဲဆိုတဲ့သုံးသပ်ချက်မတင်ပြခင်အခုတော့ဒီယူကရိန်းစစ်ပွဲအတွင်းစေတနာဝန်ထမ်းအဖြစ်နဲ့သွားတိုက်နေတဲ့အမေရိကန်တပ်သားတွေအကြောင်းကိုပြောပြပါမယ်အသက်23နှစ်အရွယ်အမေရိကန်စစ်မှုထမ်းဟောင်းမန်နုစ်မက်ကဖရီဟာယူကရိန်းစစ်တပ်ရဲ့ကိုယ်စံတာသဘောအလျောက်စစ်မှုထမ်းနေသူပါ ရုရှားရဲ့အမြောက်ဆန်ကြောင့်2022ခုနှစ်မှာမျိုးလုံးတစ်ဖက်ထိခိုက်ခဲ့ရပေမဲ့ရုရှားရဲ့ကျူးကျော်စစ်ကိုတော့ဆက်ပြီးတော့တိုက်ပွဲဝင်သွားမယ်လို့ဆိုပါတယ်။ VOA သတင်းတော့အီဗန်နာပစ်ဘော့စကာပေးပို့တဲ့သတင်းကိုကိုစံကျော်ကပြောပြမှာပါ။
အသက်23နှစ်အရွယ်မနက်စ်မက်ကဖရီဟာအာဖဂန်နစ္စတန်နဲ့ယူကရိန်းတို့မှာစစ်မှုထမ်းခဲ့တဲ့အမေရိကန်စစ်မှုထမ်းအောင်တူပါသူ့ရဲ့မျိုးလုံးတစ်ဖက်ကတော့ယူကရိန်းဇာဗိုရီဇီယာဒေသတွင်းကတိုက်ပွဲတစ်ခုမှာရရှိခဲ့တဲ့ဒဏ်ရာကြောင့်အမြင်အာရုံကွယ်ပျောက်ခဲ့ရပါတယ်
It's not really too bad.
ဒါတကယ်ကိုစိုးစိုးဝါးမဟုတ်ပါဘူး။ခင်ဗျားတို့သိတဲ့အတိုင်းပဲဒါကစစ်သားတယောက်အတွက်ပြန်ရတဲ့စုလက်ဆောင်ပါ
။ McCaffrey အနေနဲ့အထက်တန်းအောင်ပြီးပြီးဂျင်းမှာပဲ American စစ်တပ်တဲကိုဝင်ခဲ့တာပါ။ပြီးခဲ့တဲ့2022ခုနှစ် American စစ်တပ်တွေ Afghanistan ကနေမဆုတ်ခွာခင်အထိသူ့အနေနဲ့အဲဒီမှာရက်တပတ်အတန်အကျော်ကြာစစ်မှုထမ်းခဲ့ပါတယ်။
ကျွန်တော်အနေနဲ့ပြည်ပြဝဝတာဝန်ထမ်းဆောင်ခွင့်မရတယ်လို့ခံစားရပါတယ်။ကျွန်တော်လူတွေကိုဆက်ကူညီပေးချင်ပါသေးတယ်ဗျာ။
2022ခုနှစ်ရုရှားတို့ယူကရိန်းကိုကျူးကျော်စေစစခြင်းတပတ်အကြာမှာပဲမက်ကဖရီဟာနိုင်ငံတကာကြီးစားစစ်သားအနေနဲ့ယူကရိန်းစစ်တပ်မှတာဝန်စတင်ထမ်းဆောင်ခဲ့ပါတယ
်။
ယူကရိန်းမှာတော့အမေရိကန်တွေလိုတော်လှန်ရေးစစ်ပွဲကိုဆင်နွှဲတဲ့သူတွေကိုကျွန်တော်ထိထိရောက်ရောက်ကိုအကူအညီတွေပေးခဲ့ပါတယ်။ဒီအတွက်ကြောင့်ကျွန်တော်အနေနဲ့ဒီတိုင်းပြည်ရဲ့အရေးပါတဲ့အခြေခံမူပေါင်းတွေအတွက်ကိုတာဝန်ထမ်းဆောင်ရသလိုခံစားခဲ့ရပါတယ်။
မက်ကဖရီဟာ2022ခုနှစ်ဧပြီလ1ရက်နေ့မှာရုရှားတွေတက်ဆွဲထားတဲ့ကီဖ်မြို့အပြင်ဘက်ကဘူချာဒေသကိုပထမဆုံးပြန်လည်ဝင်ရောက်စီးနင်းတိုက်ခတ်ကြတဲ့အဖွဲ့တွေမှာပါဝင်ခဲ့တဲ့သူတူလည်းဖြစ်ပါတယ်။ UN ရဲ့အဆိုအရကတော့အဲ့ဒီဒေသမှာဒေသခံအရက်သား400ကျော်ကိုရုရှားစစ်တပ်ကတပ်ဖြတ်ထားခဲ့တယ်လို့ဆိုပါတယ်
။ They're saying like hey where's our daughters
where's Hey တော့ကဗျာဒေသခံတွေမေးကြတာက Hey ငါသမီးလေးဘမလဲငါကလေးတွေဘမလဲ ਨੇ တကယ်ကိုအဲ့ဒီအချိန်ဟာကျွန်တော်အတွက်တော့နောက်ဆုံးအနေနဲ့အနာကျင်ငိုကြွေးခဲ့ရပါတယ
်စစ်ရဲ့အနှိမ့်ထာယုံတွေကပဲမက်ကဖရီအတွက်ကျူးကျော်စစ်ကိုဆက်လက်ခုခံတိုက်ခိုက်ဖို့အတွက်ခွန်အားဖြစ်စေခဲ့ပါတယ်ဒါပေမဲ့လည်း2022ခုနှစ်ဧပြီလနှောင်းပိုင်းအိုရီခီဖ်ဒေသမှာတိုက်ပွဲဝင်နေတုန်းသူ့ရှေ့တဲတဲကနေရန်ကိုဘုံစံထိမှန်ပြီးတော့အသက်20အရွယ်မက်ကဖရီရဲ့မျက်နှာကိုကွန်ကရစ်ဆလာမန်ပြီးဒဏ်ရာရရှိခဲ့ပါတယ
်
လက်တဆုပ်စာလောက်ရှိတဲ့ကြောက်တုံးကကျွန်တော်မျက်နှာကိုလာမှန်ခဲ့ပြီးတော့ပောက်ကွဲမှုကကျွန်တော်ခေါင်းတဲတဲမှာဖြစ်ခဲ့တယ်လို့ပါပဲ
သူ့အနေနဲ့ကလည်းဆေးရုံကတင်ပေါ်မှာလှဲနေရင်တော့မှရှေ့တန်းကိုပဲပြန်သွားပြီးစစ်ပဲတိုက်ချင်နေခဲ့ပါတယ်မက်ကဖရီအနေနဲ့အမေရိကမှာခွဲစိတ်မှုအချို့ပြုလုပ်ပြီးချိန်မှာတော့သူ့အနေနဲ့သတိပြုမိလိုက်တာကသူ့ရဲ့မျက်လုံးတစ်ဖက်ဟာဘယ်တော့မှပြန်ကောင်းတော့မယ်မဟုတ်ဘူးဆိုတာပါဒီအတွက်ကြောင့်သူနဲ့သူ့တငယ်ချင်းတွေစုပေါင်းပြီး Victory Team လို့ခေါ်တဲ့လူမှုကူညီရေးရန်ပုံငွေရှာတဲ့အဖွဲ့တစ်ခုကိုဖွဲ့စည်းတည်ထောင်ခဲ့ကြပါတယ
် Now is the chance to endYou know the problem of Russia.
Russia ရဲ့ကျူးကျော်စစ်ပွဲကိုအဆုံးသတ်ဖို့အတွက်အခုချိန်ကအချိန်ကောင်းပါပဲ။တခုခုလောက်တာကဘာမှမလုပ်ဖဲနေရတဲ့စာရင်တော့ပိုကောင်းပါတယ်။ဒါကြောင့်စစ်ပွဲအတွက်ထောက်ပံ့မှုစူးစမ်းမှုဟာတကယ်ကိုမဖြစ်မနေလိုအပ်ပါတယ်
။ခုလက်ရှိတော့ McCaffrey နဲ့သူ့တငယ်ချင်းတွေဟာ Russia ရဲ့ကျူးကျော်စစ်ကိုတွန်းလှန်တိုက်ခိုက်နေတဲ့ Ukraine ကိုထောက်ပံ့ကူညီပေးဖို့အတွက်ရန်ပုံငွေ American Dollar 3သိန်းနီးပါးရရှိထားပြီးဖြစ်ပါတယ်ခင်ဗျာ
။ကိုစံကျော်ပြောပြသွားတာပါခင်ဗျာ။အခုနားဆင်ရမှာကပြပကနေအမေရိကန်ပြည်ထောင်စုထဲဒုက္ခသည်အဖြစ်နဲ့ဝင်လာနိုင်တဲ့ USRAB အစီအစဉ်ကိုပြန်လည်စီစစ်ဖို့ဆိုင်းငံ့ထားမယ်ဆိုတဲ့ဒေါ်နယ်ထရမ့်ရဲ့သမရအမေကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့လာနေကြီးစီစဉ်ထားတဲ့မြန်မာနိုင်ငံသားတွေအတွက်ပါအခက်ကြုံနေရတဲ့အကြောင်းမေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးစိုးသုံးမွန်ကပြောပါတယ်မအီတန့်စင်ကဆက်သွယ်မေးမြန်းထားပါတယ်
ဒုတိယကြိမ်အဖြစ်အမေရိကန်သမ္မတရာထူးအတွက်ဂျန်တစ္ဆာချင်းဆိုတဲ့နေ့ဇန်နဝါရီလ20ရက်နေ့မှာပဲထရမ့်ကသမ္မတအမေထားစင်းတဲ့ခြေကိုလက်မှတ်ရေးထိုးပြီးတဲ့နေရာမှာအမေရိကန်ပြည်အောင်စုမှဒုက္ခသည်တွေနေထိုင်နေရာချထားခွင့်အစီအစဉ် USRAP ကိုပြန်ပြီးတော့စီစဉ်ဖို့အတွက်ဆိုင်းငံ့ထားဖို့ကြေညာလိုက်ပါတယ်ဒီအမေချောက်ပြပကနေအမေရိကန်ပြည်အောင်စုတဲကိုဝင်ရောက်ပြီးတော့နေထိုင်ခွင့်လျှောက်ထားတဲ့ဒုက္ခသည်အစီအစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကစပြီးတော့ဆိုင်းငံ့လိုက်တော့မှာဖြစ်ပါသည်။အမေရိကန်ပြည်အောင်စုမှာလွန်ခဲ့တဲ့နှစ်ပိုင်းတွေအတွင်းဒုက္ခသည်တွေအလုံးကြီးနဲ့ဝင်ရောက်လာတာကိုမထိန်းနိုင်ဖြစ်နေတဲ့အတွက်အမေရိကန်ရဲ့အကျိုးနဲ့ကိုက်ညီတဲ့ဒုက္ခသည်တွေကိုပေးဝင်ဖို့စီစဉ်နိုင်ဖို့အတွက်ဒီအစီအစဉ်ကိုဆိုင်းငံ့ရတာဖြစ်တဲ့အကြောင်းထရမ့်ရေးထိုးတဲ့သမ္မတအမေနဲ့မှဖော်ပြထားပါသည်။ဒီအမိန့်ကမြန်မာနိုင်ငံကနေအမေရိကန်ပြည်အောင်စုကိုဝင်ရောက်ပြီးတော့နေထိုင်လို့တဲ့ဒုက္ခသည်တွေပေါ်မှာချက်ချင်းတက်ရောက်မှုရှိတဲ့အကြောင်းမေရီလန်းချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဇိုသုံးမုံက VOA ကိုပြောပါလိမ
့်။ Okay, the Sangyan Thare အဲ့ဒါလေဟိုအချင်းအခန့်တမရှိဘူး။ ဆိုတော့ဒီမြန်မာပြည်ကဒုက္ခတွေများဥပမာထိုင်းလန်မှာအများကြီးရှိတယ်ကျွန်တော်မလေးရှားမှာလည်းရှိတယ်ဆိုတော့သူတို့အတွက်ကတော့တော်တော်လေးဟိုတင်းကောင်းမဟုတ်ဘူးလို့ပြောရမှာပဲ
ဒုက္ခတွေအစီအစဉ်ကိုတနေ့လောက်အချင်းယူပြီးတော့ရှောက်ထားတဲ့သူအယောက်1000လောက်ရဲ့အမေရိကန်ပြည်အောင်စုကိုတွားမယ်ဒီရင်လက်မှတ်တွေဖြတ်သိမ်းတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကိုပို့ကပြီးတော့ CNN သတင်းမှာဇန်နဝါရီလ22ရက်နေ့မှာရေးသားထားပါလိမ့်။သမ္မတအမိန့်မှာဇန်နဝါရီလ29ရက်နေ့မှာစတင်ပြီးတော့အသက်ဝင်မယ်လို့ရေးသားထားပေမဲ့ဇန်နဝါရီလ22ရက်နေ့မှာဒီလိုလေးရင်လက်မှတ်တွေဖြတ်သိမ်းတဲ့အထိတွေ့နေရတာပါ
။အခုလာမဲ့လူတွေကိုအခုရောက်လာတော့မဲ့လူတွေကိုတော့မှသူတို့လေးရင်လက်မှတ်တော့ဝေပြီးလေးရင်တော့စီရတော့မဲ့အချိန်ဆိုအဲ့ဒါတော့သူကခုကဒီ cancel လုပ်လိုက်တယ်ဆိုတော့အဲ့ဒါတော်တော်လေးတော်တော်လေးဟို one is ရကောင်းတယ်ဥပမာဆိုရင်ဟိုကျွန်တော်ကမလေးရှား UNA ဆရာရုံးမှာကျွန်တော်အလုပ်လုပ်ခဲ့ပြီးတယ်ဆိုတော့ကျွန်တော်ဒီ process ကrefugee resettlement process ပေါ့နော်ဒီလုပ်ငန်းစီစဉ်တော့ကျွန်တော်တော်တော်လေးနားလည်ခဲ့တယ်တလူလေးရင်လက်မှတ်ဝယ်တဲ့အဆင့်ဆိုတာကမလွယ်ဘူးအများကြီး process ဖြတ်တန်းရတယ်ဒီUNHCR ကနေ interview လုပ်ရတယ်နောက်ဆုံးလာဝကကနေလည်း interview လုပ်ရတယ်ကျမ်းမာရေး clearance လေးလုပ်ဖို့လိုတယ်ကျမ်းမာရေးဆိုရင်တော့မှဟို6လလောက်တက်တန်းရှိတယ်နော်ပြီးတော့ security clearance လုပ်ရတယ်ဒီဖက်မှာလည်း refugee resettlement တွေကနေကဲဘယ်မှာရောက်မလဲဘယ်ပြည်နယ်မှာရောက်မလဲဘယ်မြို့မှာရောက်မလဲဘယ်မှာနေရမလဲအကုန်လုံးစစ်ဆင်ထားပြီအဲ့ဒါကိုဖြတ်လိုက်တယ်ဆိုတော့အိုးတော်တော်လေးဝမ်းနဲ့ဆရာကောင်းတယ်ဥပမာဆိုရင်ကျွန်တော်တို့ချင်းတွေပေါ့နော်မလေးရှားမှာကျွန်တော်ချင်းတွေအများကြီးရှိတယ်အခုလာမယ့်လူတွေရှိတယ်အခုကျွန်တော်တူမလေးနဲ့သူတမိလေးလာဖို့ရှိတယ်ဆိုတော့အခုကတော်တော်လေးအဲ့လိုမရဖြစ်နေကြပြီ
USRAP အစီအစဉ်ဆိုင်ခဲ့တာက refugee status နဲ့ American ပြည်အောင်စုကိုရောင်းနေပြီးသားဒုက္ခတွေပေါ်မှာတော့တက်ရောက်မှုမရှိပါဘူးသမရအမိန့်ပြချမှတ်ထားတဲ့အတွက်ဒီအမိန့်ကိုပြောင်းပြန်ပြန်လှည့်နိုင်ကြတော့လက်ရှိမှာမတွေ့ရပေမဲ့လေအဖက်ဖက်ကတိုက်တွန်းမှုတွေရှိလာရင်တော့နောက်လပိုင်းတွေမှာဒီသမရအမိန့်ပေါ်မှာပြန်လည်သုံးသပ်မှုတွေရှိလာနိုင်တာလေးဖြစ်ပါတယ်ရှင
် VOA ရဲ့မြန်မာပြည်သားသမားတွေနေမနေခင်အစီအစဉ်လေးကိုနားဆင်ကြည့်ရှုနေရတာပါခင်ဗျာမကြခင်တင်ဆက်သွားမဲ့ပတ်စံကဏ္ဍတွေမတိုင်ခင်တရုတ်ကကြေညာလိုက်တဲ့အရှိမြောက်ဒေသအပြည့်ရဲ့စေးရီအပေါ်မှာဒီတုတ်ပြန်သံတွေကိုလားဆင်ရပါမယ်မြန်မာစစ်ကောင်စီနဲ့ကိုကန်တက် MND တို့အပြည့်ရက်ဖို့သဘောတူခဲ့တယ်လို့တရုတ်ဘက်ကကြေညာခဲ့ပေမဲ့ကာယကံရှင်အဖွဲ့တွေကတော့မကြေညာသေးပါဘူး MND နဲ့မြန်မာစစ်ကောင်စီတို့အပြည့်ရက်လိုက်ပြီလို့တရုတ်နိုင်ငံကပြောလိုက်တဲ့နေ့မှာပဲတရုတ်ကအရင်ပိတ်ထားတဲ့သူ့ရဲ့နယ်စပ်တွေကိုလည်းပြန်ဖွင့်လိုက်ပါတယ်အပြည့်ရက်ကြေညာချက်ကဘယ်လိုမျိုးတက်ရောက်လာနိုင်ပါသလဲကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုအပြစ်ရဲ့သဘောတူချက်ရတာတရုတ်ကဇန်နဝါရီ20ရက်မှာကြေညာခဲ့ပေမဲ့ကိုကန့်တက်နဲ့စစ်ကောင်စီဘက်ကမကြေညာတာနဲ့အကျိုးသက်ရောက်မှုအပေါ်တရုတ်ခြေဆိုင်တရုတ်မြန်မာရေးလေးလာသုံးသက်သူဒေါက်တာလှကျော်စောကအခုလိုထောက်ပြပါတယ
် MNDA ကအပြစ်ရက်တယ်ဆိုတာအစောဆုံးကြေညာထားတာပဲနိုင်ငံရေးဆွေးနွေးပွဲတကားဖွင့်ထားတယ်လောလောဆယ်အပြစ်ရက်ထားတယ်တော်တော်စောစောတွေကပြောထားတာအဲ့ဒါကြောင့်မလို့ခုဟာကသူ့အတွက်ကတော့တော်တော်အနေချောင်သွားတာပေါ့အရင်တော့ပိတ်ထားတဲ့ဗရီအကုန်ပြန်ဖွင့်ပေးလိုက်တော့စီတွေဓာတ်စီတွေဓာတ်မျိုးတွေပေါ့အကုန်ဝင်ဝင်ရသွားပြီလေနောက်ဝါဘက်ကလည်းပြန်ဖွင့်ပေးလိုက်တာဟုတ်စစ်တပ်ကတော့မပြောတာကတော့အောက်ခြေတက်ကိုမသိစေချင်ဘူးလားမသိဘူးဒီမှာကလားရှို့ကိုပြန်ရမရမသိကြတော့တကယ်လို့သာလားရှို့ပြန်ရရင်သူဝန်တာအားရခြင်းညာမှာပေါ့ဒါပေမဲ့လာရှိုးကအုတ်ချုပ်ရေးကော်မတီတွေကတော့ဘာကိစ္စပြန်ပေးရမှာလဲတဲ့ကျွန်တော်တို့ကအုတ်ချုပ်ရေးဒီပါတွေတောင်စနေပြီတဲ့အဲ့ဒါကိုသူပေးပေးချာချာတိဆောက်ဖို့လုပ်နေပုံရတယ် MNDA ကမြတ်လိုက်တာပေါ့ဗျာစစ်တပ်ကတော့ရှော့ပေးလိုက်ရလို့ဖြစ်တာဟုတ်နော်သူကအစားတုန်းကလာရှိုးပြန်ညမှဆက်ဆွေးနွေးမယ်ဆိုပြီးကြိုင်တယ်လို့ပြောတယ်အဲ့ဒါတွေကတော့ဟိုဘက်ကလုံးဝကိုလည်းမခံဘူးလေကိုကန်ကတရုတ်ကြီးညာတဲ့ထဲမှာလည်းပါတယ်အခုကအပြစ်ခတ်ရက်ဆဲတာပဲဖြစ်တဲ့အတွက်တဲ့နောက်နိုင်ငံရေးတည်ငြိမ်ရေးအတွက်ဆွေးနွေးပွဲတွေဆက်လာဖို့ရှိပါသေးတယ်လို့အဲ့လိုပြောတယ်
ကိုကန်တန်အနေနဲ့မနေ့ဒီဇင်ဘာ3ရက်ထဲကတရုတ်ကြားဝယ်မှုအောက်တစ်ဖက်သက်အပြစ်ရခဲ့တယ်လို့ကြေညာထားပြီးဖြစ်ပေမဲ့အခုနှစ်ဖက်အပြစ်ရလက်မှတ်ထိုးတာကိုတော့မထုတ်ပြန်သေးပဲလက်တွေ့ဖြစ်လာတာအပေါ် CDM ပုံမှုနောက်ရုပ်ကလည်းအခုလိုသုံးသပ်ပါတယ
်ဒီလုံခြုံရေးအရာပဲမထုတ်ပြန်တာလားဒါမှမဟုတ်ဆွေးနွေးရတဲ့ရလဒ်ပေါ်မှာအဆင်မပြေမှုတွေရှိလို့
မထုတ်ပြန်တာလားဆိုတော့ပြောရခက်မယ်အဲ့ဘလိုပဲဖြစ်ဖြစ်ဒီစနေမှုရလာအနေနဲ့နေသက်ကုန်သွေးလမ်းကြောင်းတွေပြန်ပွင့်လာတယ်။ဘွားအနေနဲ့ကိုကန်းနယ်ချောင်းမှာကုန်သွယ်ကူးသမှုတွေပြန်ပွင့်လာတယ်ဆိုတဲ့ဟာတော့အင်တန်ထူးခြားတဲ့အနေအထားဒါကိုကန်းတက်တီတုံလိုင်းပတ်တက်တီတော့အင်တန်ကောင်းတဲ့အခြေအနေတစ်ခုလို့တော့ပြောလို့ရမယ်ထင်တယ်။ဘာကြောင့်လဲဆိုတော့အချမ်းမြောက်နယ်မြေတွေဟာဒီစစ်ကြောင့်ကြီးမားတဲ့ထိခိုက်ဆုံးရှုံးမှုအခက်အခဲတွေကြုံနေသလိုဒီဘက်ကနှစ်ဖက်ပိတ်ဆို့မှုတွေကြောင့်မှအခြေခံစားတော့ကုန်တွေ73စီတွေဖြေဝါပြတ်တက်မှုဒီအခြေအနေတွေကြာတိနေရတယ်နောက်ပြီးကျတော့ဒီစစ်ချောင်းပြည့်စင်နေတဲ့နေမျိုးပြန်လဲတိဆောက်ရေးတွေအလုပ်ဖို့လည်းအများကြီးအလားရှိနေရအဲကျတော့ဒီကုံသွေးကုသမှုလမ်းကြောင်းတွေပြန်ပွင့်လာတဲ့အတွက်ချမ်းမြောက်ဒေသမှာပြန်လဲတိဆောက်ရေးတွေနဲ့အခြေခံလူမှုလူဝတ်ချက်အနေထားတွေကိုတော့အများကြီးပြည်လေသွားစီတယ်လို့အမြင်နေ
အခုလိုကိုကန့်ဘက်ကမချင်ညာသေးတာပေါ်နဲ့ရှေ့ဆက်ဖြစ်လာနေတာကိုတော့ CDM ဘူကြီးစင်ရောကအခုလိုထောက်ပြပါတယ
် MNT တိမ့်ပိုက်ထားပြီးသားနေရာတွေကိုစစ်ကောင်စီလေကြောင်းကလည်းတိုက်ခိုက်လို့တော့မရတော့အဲ့ဒီချိန်မှာလည်းကိုကန့်ကလည်းပြင်ဆင်ပါပဲဒါပေမဲ့စစ်ကောင်စီနဲ့အပိယူလှုပ်လိုက်တဲ့ဆိုရင်ဒီຫນွေဥတော်လိုင်းတစ်ခုလုံးပုံပြက်သွားမဲ့အနေထားမျိုးရှိတယ်အဲ့တော့ဒီထုတ်ပြန်တာထက်စစ်ကောင်စီဘက်ကဘုံတလုံးကြိလိုက်တာနဲ့ဒီကိစ္စကွမ်းသွားပြီဘုံတလုံးသို့မဟုတ်ကြီးစန်းတစ်ချက်ပေါ့နော်အဲ့လိုမျိုးပေါက်လိုက်တာနဲ့သွားပြီလို့ပဲပြောရမှာပါဒါပေမဲ့အဲ့ပုံစံကလည်းဖြစ်လာမဲ့အနေထားမျိုးလို့ပဲမြင်တယ်
ဒီနေရာမှာဘာကြောင့်တရုတ်ကအခုလိုထွက်ပြောရတာဖြစ်နိုင်ပါလဲလို့မိသားမဒေါက်တာလှကျော်ဇော်ကအခုလိုသုံးသပ်ပြပါတယ
်သူကအဲ့အပြစ်ခတ်ရစရင်းလို့လားရလို့သားရတာစစ်ကောင်စီကသူကသိရင်ဝါတာမဟုတ်ဘူးလေMND လက်သိယူရတာမဟုတ်ဘူးအဲ့တော့မတော်တဆတိုက်ပွဲတွေထပ်ဖြစ်လာမှဆိုလို့သူတို့ကိုချုပ်လိုက်တဲ့သဘောမင်းတို့ဒီမှာတော့လက်မှတ်ထိုးထားပြီးပြီဆိုပြီးတော့ချုပ်ကင်လိုက်တဲ့သဘောလို့မြင်တယ်အဲတရုတ်ကအခုကထရန့်တက်လာတော့ဒီကမ္ဘာလုံးရုပ်ရုပ်ဖြစ်နေပါတော့အခွန်တွေတိုးမယ်ကုန်သွယ်ရေးစပွဲတွေပါတွေလုပ်မယ်ဆိုတော့တရုတ်ကအဲ့ထရန့်မတက်ခင်မှာကအာဆက်ဘလို့ခေါ်တာပေါ့အာဆီယံဆယ်နိုင်ငံနဲ့တရုတ်နဲ့ပေါင်းတဲ့ဒီလွတ်လပ်တဲ့ဈေးကွက်ကြီးတည်ဆောက်ဖို့သူကအကြီးအကျယ်စူးစမ်းနေတာဖြစ်တော့အဲ့မှာအခုပြဿနာတက်နေတာဗမာပြည်ကအခြေအနေတော်တော်ဆိုးနေတယ်ဒါကြောင့်မို့ဗမာပြည်အရေးကိုတော်တော်အားသုံးခွန်ပါတယ်လုပ်နေပုံရ
တယ်ဒါအပြင်ရှေ့ဆက်မတေချာမှုတချို့ရှိနေတာနဲ့စစ်ကောင်စီဘက်ကအပြစ်ရဖို့ဖြစ်ခဲ့နိုင်ပုံကိုလည်း CDM ဘုံမှုနောင်ရကအခုလိုဆက်သုံးသပ်ပြပါတယ
်ဒီငင်းချင်းရဲ့နောက်ခွေအခြေအနေဒီမှာတော့တတိယပြောလို့မရနိုင်တဲ့အခြေအနေတွေရှိနေနေတာပေါ့နော်ဒီတက်ချထားရည်တွေနဲ့အပြစ်ရဲ့အခြေအနေကတရုတ်ရဲ့ဖီအားနဲ့လူသားတောင်းဆိုချက်တွေရဲ့အခြေအနေတွေကဘယ်လောက်ဒီပြင်းထန်လဲဆိုတော့ဒီကိုကန် MND အနေနဲ့ကြော်လဲတရုတ်ပေါ်မှာအလုံးစုံလုံဆန်းလို့မရတဲ့အနေတွေလဲခြိကောင်းခြိလာနိုင်တယ်စစ်ကောင်စီဘက်မှာကြောလေပြီးမှပိုင်းမှာရောအနောက်ဘက်ဂျကိုင်းဘက်အချမ်းမှာရောနိုင်ငံအနှံ့ပြားမှာရောစစ်မီးဝိုင်းနေတဲ့အခါမှာပြန်မသိမ့်ပိုင်နိုင်တော့တဲ့ချမ်းမြောက်ကိုကန့်ဒေသကိုလိုက်ရောပြီးတော့အပြစ်ရဲ့အနေထားတွေဆောင်ရွက်ရခြင်းဖြစ်တယ်လို့လည်းယူဆမိတယ်
ကိုကန့်တန်အနေနဲ့အခုလိုအပြစ်ရဲ့လိုက်တာကြောင့်ကျန်တဲ့စစ်ကောင်စီစန့်ကျင်အင်အားစုတွေစိုးရိမ်နေတာအပေါ်မှာလည်းဒေါက်တာလှကျော်စောကအခုလိုဆက်ထောက်ပြပါတယ
်ဘာကိစ္စမှဆိုအဆိုးအကောင်ရှိတယ်နော်အဲရုပ်တရက်ကြည့်လိုက်ရင်တော့ MND တို့ကအဲ့လိုရက်လိုက်ပြီးတော့သူရထားတဲ့နေရာလေးကိုပဲတိဆောက်မယ်ဆိုလို့ရှိရင်တော့ဂျန်နဲ့ဘီဝင်းက PDF တို့နှွေးဦးတော်နိုင်ကြီးကရဲဘော်တို့တတော်အားနည်းနည်းရော့သွားစရာရှိတာပေါ့ဒါပေမဲ့လို့အကောင့်ဘက်ကပါဖြစ်လဲဆိုတော့ MNDA ကတိမ့်ပိုက်ရမိသမျှတွေကသူတည်ယုံဝင်ပိုင်ဆိုင်လို့ရသွားပြီဗျစတကလာပြီးတော့ဘုံကျဲလို့လဲမရတော့ဘူးပေါ့နော်ဒါပေမဲ့မပြောနိုင်ဘူးပေါ့ဗျာဒီအပြစ်ကရစဲကြီးကလည်းဘယ်တော့ကြာမလဲလို့ဒါပေမဲ့ MND တွက်ကတော့တိုက်ခိုက်ရေးနဲ့မကဘူးအုတ်ချုပ်ရေးပါပိုင်နိုင်ပါတယ်ပြနိုင်တဲ့အကွက်ကွင်းလေးတော့ရတာပေါ့သူသားကိုပြနိုင်ရင်ပြည်သူလူထုကြားမှာကစစ်အာဏာရှင်စနစ်နဲ့လွတ်တဲ့နေရာတွေကရှိတဲ့ပြည်သူတွေရဲ့ဘဝဟာဘလို့ဖြစ်တယ်ဆိုတာဒါတော့ဗမာပြည်တပြည်လုံးကြီးရဲ့ရေရှည်လွမြောက်ရေးလမ်းအတွက်တော့ကောင်းတဲ့အချက်ပေါ့
ဒီအပြည့်ရဲ့သဘောတူမှုအပေါ်စစ်ကောင်စီနဲ့ကိုကန့်တက်ပြောခွင့်ရတဲ့ကိုစ조사ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာ VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးကြရင်လည်းဆိုရင်တော့ကျွန်တော်တို့ VOA Facebook Messenger မှာပဲဖြစ်ဖြစ် email လေးစာ burmese@voanews.com ကိုစာရေးလို့ပဲဖြစ်ဖြစ်ပေးဖို့နေပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9:00နာရီကနေ10:00နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝဲနဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း website မြင်တာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့မြန်မာပြည်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ editor နဲ့ဆွေးနွေးကန်ဂျန်စီနဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့လူမျိုးစုပြဿနာနဲ့မြန်မာအနာဂတ်ဆိုတဲ့ editor နဲ့ဆွေးနွေးကန်မှာဖြစ်ပါတယ်နေချေဗီတီရှာရဲ့သွေးခွဲစနစ်ကြောင်းလို့ဒစိတ်တေသအဖြစ်ပြောနိုင်ပြီးအာနာရှင်စနစ်အောက်မှာပို့ပြီးတော့နက်ဆိုင်ကျေပြန့်လာခဲ့တဲ့လူမျိုးစုပြဿနာဟာမြန်မာနိုင်ငံအနာဂတ်အတွက်ဘလောက်အရေးကြီးပါသလဲဆရာအာနာရှင်စနစ်လွတ်မြောက်ခဲ့ရင်ရောအလားအလာဘယ်လိုဖြစ်လာနိုင်ပါသလဲ VOA ကြီးတန်းအယ်ဒီတာဦးကျော်စံသားကိုမမသစင်အောင်ကဆွေးနွေးထားတာကိုပြန်လည်တင်ဆက်လိုက်ပါတယ်
လာပါဦးကျော်စံသားရှင
်မင်္ဂလာပါဖြစ်စီ
ဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Democracy ဖြစ်ထွန်းမှုအတွက်ဆီယနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြဿနာဘလောက်ထိအရေးပါပါလဲ
သိအရေးပါပါတယ်လူမျိုးစုပြဿနာဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြဿနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာအလုံးရဲ့ဇင်းမြစ်ဆွေးနွေးမှမဟုတ်ဘူးလို့ပြောမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာရှင်စနစ်ပေါ်ပေါက်လာတာဟာဒီလူမျိုးစုပြဿနာတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့လုပ်နေတဲ့အချိန်ဖက်ဒရယ်ပြည်ထောင်စုလုပ်မယ်လို့ပြောနေတဲ့အချိန်မှာပြည်ထောင်စုပြိုကွဲရမယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အဲ့တော့အာဏာတက်ဖင်လိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပလိုက်တာဖြစ်တဲ့အချိန်ကစပြီးတော့ဆိုတော့အဲ့ဒီလိုအာဏာသိမ်းပြီးတဲ့နောက်မှာ60နှစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာတွေ့ရပါတယ်ဇာသိအရေးကြီးတဲ့ကိစ္စပါ။နောက်ဝင်လည်းပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပြည်လဲဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြဿနာကိုအထုသတိထားတင်တယ်လို့ပြောမှာဖြစ်ပါတယ်ညီစင်အဲ့
ဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိတ်တည်းသားအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးမှာသူကအုပ်ချုပ်ရေးညီစက်နေဖို့အတွက်အရင်ရှိခဲ့တဲ့ဘိုးအစိုးရအနာရော့နယ်ဖျော်ဖျဲဖြစ်သွားအောင်သွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟိန္ဒူကိုသွေးခွဲတယ်ဒီစစ်ဘာရီအရေးတော်ပုံစစ်ပွဲမြူတီဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟိန္ဒူကိုသွေးခွဲလိုက်တဲ့သူတို့ပြဿနာဖြစ်လို့နောက်လွတ်လပ်ရေးရအောင်မှမွတ်စလင်ဟိန္ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားခဲ့တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းသွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာတောင်တန်းနေသားနဲ့မြေပြင်ကိုခွဲခြားအုပ်ချုပ်တယ်။ဒါပေမဲ့အင်္ဂလိပ်တကတော့သူတို့တောင်တန်းနေသားဟာအိန္ဒိယမှာလိုပဲစော်ဘွားတွေရဲ့နယ်ကိုစီကြားထားလိုပဲစီကြားအုပ်ချုပ်ခဲ့တာချင်းတွေကိုစုပြီးတော့ဗလေသူတို့စီကြားအုပ်ချုပ်တယ်မြေပြင်နဲ့အုပ်ချုပ်စနစ်မတူဘူး။ရှိခဲ့တဲ့ဗမာပြည်ရဲ့ဗဟိုဆွေအင်အားရောနယ်ဖို့အတွက်ခုအဲ့ဒီလူတွေကိုနှိမ်နှင်းတဲ့နေရာမှာအုံပြုဖို့တဲ့တိုင်းရင်းသားတွေကိုစစ်စစ်သားအဖြစ်နဲ့ထည့်တယ်။အဲ့လိုမျိုးတွေသူကအချင်းချင်းမုန်းတရအောင်လုပ်တယ်ဆိုတဲ့သဘောပြပါတယ်။နောက်တချို့ပညာရှင်တွေထောက်ပြတာကလူမျိုး135မျိုးဆိုတာဟာတကယ်တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ language တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတမ်းတွေ amateur language တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်လိုမျိုးကျွဲရဲဆိုတော့သူတို့သူတွေကလုပ်ပြီးတော့လွတ်ခဲ့တာအဲ့ဒီသတ်မှတ်ထားတာကိုပို့ဆိုတာကဗမာပြည်မှာဆက်ပြီးတော့ကျင့်သုံးနေတယ်တကယ်တော့အဲ့ဒါကိုနိုင်ငံမှားနေတယ်ဒီလူမျိုးစုတွေကိုသူတို့ရဲ့ယဉ်ကျေးမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဟောက်ပေးရမယ်ဘ ਹੁ အစိုးရမှလည်းပဲသူတို့ကိုကူစားပြုမှုအပြည့်အဝပါမယ်ဒါ့ပေမဲ့လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာမြန်မာနိုင်ငံသားဆိုပြီးပြီပေါ့အဲ့ဒီမှာရခိုင်ဗမာကရင်ပြည်အမလစ်တိကျခွဲထားပြီးဗုဒ္ဓဘာသာမြန်ခရစ်ယာန်ကရင်ပြည်လို့သတ်ဖို့နေမှာအဲ့လိုဟာကိုနိုင်ငံသားမှတ်ပုံနေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါကဘာမှသူစနစ်ဖြစ်ပါတယ်အဲ့ဟောက်ကိုလုံးဝပေးပြနိုင်ဖို့လိုတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီရှိမှုကိုအစိမ့်မပြဖို့လိုတယ်သူတို့ရဲ့ပြည်ထောင်စုထဲမှာနေတဲ့အထက်မှာပေါ့လေသူတို့ကံကြမ္မာကိုသူတို့ဖန်တီးပိုင်ခွင့်သူတို့ဖိနှိပ်ချုပ်ချယ်ခွင့်မရှိရနောက်တရားစတာတွေကိုမြန်ပြတတ်တာသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါအဲ့ကတော့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတဲ့တင်ပါတဲ့သဘောထားတွေရောပါသွားနိုင်တယ်လို့ထင်ပါတယ်
ဒါပေမဲ့လွတ်လပ်ရေးရပြီးတာပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်နိုင်သေးပါဘူးလား
လွတ်လပ်ရေးတိုက်ပွဲကိုနိုင်ကစတဲ့မှန်ရလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရေးပြောလို့ရမယ်ထင်ပါတယ်တချို့ပညာရှင်ကထောက်ပြကြပါတယ်အဲဒါကိုလည်းပဲလွတ်လပ်ရေးတိုက်ပွဲမှာပထမဆုံးကမြန်မာနိုင်ငံမှာအမျိုးသားစစ်တပ်နိုးကြားလာတယ်ပေါ့လေအင်္ဂလိပ်အုပ်ချုပ်ရေးတော်ကြတဲ့ခါမှာအဲ့မှာအဖြစ်ပြုစင်လို့ပါလို့ လန်ဒန်သွားပြီးတော့ဒါဒါယာကီအုပ်ချုပ်ရေးတို့တပြည့်ဟုတ်မှုတို့အဲ့ဟုတ်မှုတို့ဒါယာကီတို့တောင်းဆိုကြတဲ့လူဟာဒါတတိပြောရင်အင်္ဂလိပ်ခေတ်ပညာတတ်တွေဘီလက်ပြန်တွေဒါဘာရက်စတာကြီးတွေနိုင်ငံတော်ဥပဒေကိုကျွမ်းကျင်တဲ့အင်္ဂလိပ်အုပ်ချုပ်ရေးဒီမိုကရေစီကိုနားလည်တဲ့အင်္ဂလန်မှာအုပ်ချုပ်ရေးတိုးတက်တာကြီးပြီးတော့အဲ့လိုတဆင်းတိုးတက်ဖို့လိုချင်တယ်နောက်ပိုင်းမှာဗမာပြည် ไอ้ห่านี่เนี่ยอดุจ้องตาฤพอเลยยังแตกตัวจ้องตาแล้วใส่ภิแล้วแตกจั่วลาภิแล้วไอ้ยีอูซาไปลายาได้โดมาอสิยงปอปอกลาได้สกินมือเฮโดมาสุแล้วผิดลาได้မျိုးဘာသာศาสนาဆွဲကုတင်ညာချက်ကိုလည်းပဲသိပြီးတော့တည်လောင်းအောင်လုပ်လာကြတယ်ဆိုတော့အဲ့ဒီဟာတွေကဘမန်စင်ထရစ်ပေါ့ဗမာကိုကူစားပြီးတဲ့သဘောမျိုးဖြစ်နေတယ်။နောက်ပိုင်းမှာတော့သူတို့ပြန်ဟာဗမာတို့သခင်မျိုးရဲ့တို့မှာဆိုတာမြန်မာတိုင်းနိုင်ငံလို့ကူစားပြီးတဲ့ဘာပဲပြောပြောတချို့ကအဲ့ဒါကိုသိမပါကြင်ကြဘူး။နောက်ပြီးတော့အမျိုးဘာသာศาสนาဆိုတာလည်းပဲကောင်းပါတယ်ဒါပေမဲ့ဘယ်အမျိုးလဲတော်တော်ပြောခဲ့သလိုပဲနော်။အဓိကတိုင်းရင်းသားတွေမြင်ရတာဗမာလူမျိုးဘာသာဆိုတာဗုဒ္ဓဘာသာလို့ပြောထားတော့ဘုရားဗုဒ္ဓမဟုတ်တဲ့တိုင်းရင်းသားတွေချင်းတို့ကချင်းတို့ဂရင်တို့အများကြီးပဲခရိယန်တွေဆိုသူတို့ပဲမသောတာမှလဲဆိုတာမျိုးဖြစ်တယ်။ဆိုအဲ့ဒီဟာတွေကိုအခြေခံပြီးတော့ဖြစ်လာတဲ့လွတ်လပ်ရေးကြိုးပမ်းမှုဆိုတော့စကြေကသတိမမှန်ဘူးလို့ပြောရင်လည်းပဲပြောလို့ရမယ်လို့တချို့ကမချက်ချရာတွေးရပါတယ်။ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြင်ဖို့ဆိုတာပြင်နိုင်ခဲ့ဘူး။ခုနကပြောတဲ့62အနာသီမေးနောက်မှာဘာမင်းစင်ထရစ်ပူပြီးတော့ဖြစ်လာပြီးတော့တိုင်းရင်းသားအခွင့်အရေးလုံးဝမရှိဖြစ်တော့တိုင်းရင်းသားတွေဟာအကုန်လုံးပုံကထကြွလာကြတာတွေ့ရပါတယ်ဆိုတော့အဓိကအဲ့ဒါပါပဲ
ဒါပေမဲ့ဒီနောက်ပိုင်းမှာ NLD အစိုးရလက်ထက်မှာတော့ဟိုဒုတိယပင်လုံညီလာခံနေခေါ်ပြီးတော့ဆွေးနွေးခဲ့သေးတယ်မဟုတ်ပါဘူးလား
သိကောင်းတဲ့အလားလားပါအဲ့ဒါအဲ့ဒီကမျော်လင့်ချက်ကအများကြီးတက်ခဲ့ပါတယ်လူတိုင်းဟာတိုင်းရင်းသားတွေလည်းပဲအကုန်လုံးပါဝင်ပြီးတော့ဆွေးနွေးကြတယ်ဒါလက်ခံကြတယ်ဘာညာလုပ်တယ်နောက်ပိုင်းမှာလည်းပဲတချို့မပါဝင်တချို့မတီလဲဘူးလည်းနည်းနည်းရှိရပါတယ်ဒါကတော့တစ်ခါတည်းမပြီးဘူးရေရှည်ဆွေးနွေးရမယ့်ကိစ္စပါသူတို့ကကျူဆူစစ်တဲ့အဖြေတွေအဖြေကောင်းတွေရလက်ကောင်းတွေထွက်ပါတယ်ဒါပေမဲ့ NLD ရဲ့သဘောထားကိုလည်းပဲတချို့ကမကျေနပ်ဘူးအဲ့ဒီဆွေးနွေးရဲ့အခါမှာလည်းပဲစစ်တပ်ကသိထော်လကန်လန်လုတ်တယ်ဆိုရဲအထောက်ထားတချို့လည်းကျွန်တော်ဖတ်ရပါတယ်စာအုပ်ထဲမှာအဲ့ဒီအတွင်းသီးလူရေးတဲ့စာအုပ်ကျွန်တော်နာမည်ဖော်ထုတ်ပြီးတော့မကူကတော့ဘူးဒီမှာအဲ့မှာချင်းဘက်မှာပြည်လဲမှုဘာညာရနေပြီးအများကြီးချင်းပြင်းတဲ့ခါစစ်တပ်ကသွားပြီးတော့တိုက်ပလိုက်လို့လက်မထိုးဖို့ကိစ္စပြတ်သွားတဲ့ဘာညာဆွဲအထောက်ထားသူရေးထားတာတွေ့ရပါတယ်ဆိုတော့အဲ့ဒါမျိုးတွေဖြစ်တယ်။နောက်ပိုင်းမှာ NLD ကိုနှိုက်ကလည်းပဲတိုင်းရင်းသားတွေကိုဒန်းလူခွေသတ်မှတ်တာနဲတယ်လို့တိုင်းရင်းသားတွေကမြင်ကြတယ်။NLD ပါတီကလူတွေကတိုင်းရင်းသားပါတီတွေကလူတွေကိုသူတို့အစိုးရဖွဲ့တဲ့အခါမှာပထမအကြိမ်ကတယောက်တိုင်းရင်းသားတွေကိုလက်ဖြားလက်ခောက်ပြီးတော့သူ individually တူချင်းကောင်းခောက်ရွေးတယ်ပါတီကိုကိုစားပြုပြီးတော့ရွေးတာမဟုတ်ဘူးတိုင်းရင်းသားတယောက်ပါရင်ပြီးတော့ SV ရွေးရဲဆိုတော့သူတို့ကလက်မခံကြပါဘူးအဲ့လိုသဘောမျိုးအများကြီးရှိကြပါတယ်။နောက် NLD ပါတီကိုနှားကသူတို့ပါတီဒီတိုင်းရင်းသားအလုံးပြည်ထောင်စုသားအလုံးကိုကိုစားပြုတယ်မှန်ပါတယ်သို့တော်လည်းပဲတိုင်းရင်းသားတွေအဲ့လိုမခံစားဘူးအဲ့ဒီထက်မှကိုစားပြုဆိုဘယ်နှစ်ယောက်ပါလို့လဲအဲ့ဒီမှာငါတို့တိုင်းရင်းသားဘယ်ကွန်မတီထဲမှာဘယ်လိုစီမံခံခွဲတဲ့ထက်မှတကယ်အာဏာပိုင်တဲ့အထက်မှာဘယ်သူပါတယ်လဲဆိုတာမျိုးမြင်ကြတယ်အဲ့ဒါNLD ကိုလည်းပဲသူကအယုံကြည်နည်းနည်းယောနယ်လာတာလည်းဖြစ်ခဲ့ပါတယ်ဆိုတော့အလားအလာစိတ်ကောင်းတော်လည်းပဲထင်သလောက်ရှိမတွေ့ခဲ့ဘူးနောက်ဒုတိယအကြိမ်ရွေးကောက်ပွဲတိုင်ပြီးတော့ NLD တက်လာပြီးရင်တော့ဒီဟာတွေပြင်ပြီးတော့ကောင်းအောင်ဆက်လုပ်ဖို့ဆန္ဒရှိကောင်းရှိခဲ့ပါလိမ့်မယ်ဒါပေမဲ့မလုပ်ခင်မှာအာဏာသိမ်းလိုက်တော့ဒုံရင်းပြောင်းသွားတာပဲတပေါ
်လက်ရှိအခြေအနေမှာစစ်ကောင်စီက Federal အရေးကိုဟိုအဓိကထားပြီးတော့ပြောလာပါတယ်အဲ့ဒါကဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲ
မယုံပါဘူးစစ်တပ်ကပြောကြတယ်ကစောစောကပြောတာပဲဒီဖက်ဒရယ်စလုပ်ဖို့ဟာပျက်စီးကြရတာကတည်းကစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပျက်သွားတာပါဆိုတော့ဒီစစ်အာဏာရှင်စနစ်ဆက်လက်တည်မြဲနေတယ်ဖြစ်တော့ဒီဟာကိုသူတို့အကြောင်းပြပြီးတော့ဖယ်ရှားနေမှာပါပဲအခုတခုသူတို့ကတော့ပြောမှာပဲပြောပေမဲ့အခုတိုင်းရင်းသားတွေကတိုက်လာကြတယ်တော်တော်လေးနိုင်လာတဲ့အခါသူတို့ထွက်ပေါက်ရှာတဲ့အထက်မှာလူမျိုးဒီပြဿနာတွေဖန်တီးနိုင်တဲ့အလားတာတွေအများကြီးတွေ့လာရတယ်လေဥပမာအဖြစ်ရခိုင်ဘက်မှာဆိုရပါဆိုနော်အေအေကတိုက်လာတာအဲ့မှာဒီဘက်ကမွတ်စလင်ဘာသာဝင်တွေကိုလက်နဲ့တက်စီတော့တိုက်ဆိုတော့ပြင်းထန်သူတို့ကတော့သတိပေးစာတွေထွက်တာတွေ့ပါတယ်ဒီလိုလူသွေးခွဲနေတယ်ငါတို့သတိထားမှာဖြစ်တယ်ထွန်းနည်း၎င်းပါပဲနေရာတစ်ခါမှာအဲ့လိုဖြစ်လာနိုင်ပါတယ်ဆိုတော့ဒါစိတ်သတိထားပါတယ်ဒီလို ရီယံမျိုးကိုထွက်ပေါက်ဖြစ်ဆရာနာရှင်စနစ်မှာဆက်ဆက်လုံခဲ့ဘူးတာလည်းရှိပါတယ်ဆိုတော့ဒါသိရေးကြီးတယ်ဟိုတက္ကသိုလ်မှာဆန္ဒပြပွဲဖြစ်တော့ကဥဒ္ဒံအေးခင်းတော့ကလာအိမ်မှာတိုင်းရင်းသားတက်တွေခေါ်ပြီးတော့ဒင်းတော့ငယ်အုံးမဲ့ထိတဲ့အခါမှာဟိုမှာတိုင်းရင်းသားတက်တွေခေါ်ပြီးတော့ပြစ်ခိုင်းတဲ့ဘာညာဆိုတော့ရတချို့ကမှတ်မှတ်ရပြောနေကြတာရှိအဲ့လိုမျိုးတွေသူကတနည်း
စစ်တပ်ကသာအဲ့လိုလုတ်ထင်းတဲ့စိတ်ဓာတ်ရှိခဲ့ရင်ဟိုပြည်ထောင်စုဒီတန်းခိုင်မြဲရေးဘာညာဆိုတဲ့ကြိုးကြော်တယ်လို့ခေါ်တယ်နှစ်ပေါင်းများစွာကြာခဲ့တယ်အခုမှပဲသူတို့ထိနာနေတဲ့အခါမှာမှဒီဟာကိုကျေကျေလောင်လောင်ပူအော်လာတာကတော့ယုံလဲလို့တော့သိမရှိလောက်ဘူးလို့ထင်ပါတယ်တချို့ကလည်းယုံမှာပေါ့လေကြောင်ညွန်ကြောင်ဒါမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ကျွန်တော်သိရပါတယ်ဟုတ်
chain tiga atau dulu hati biro ni nyonyan ni tajar atau ya barre. Nak biro tu desa riha desa lain tu ni lumayan ada ni mili tu down hanya biro chain tu ke tiaru ke cima mana demi asyik barre. Ini desa ri ke chain tu dulu ha kuatkan mereka banyak sijil suap apa macam even dulu alamnya. Aduh, kerana mesuai sekarang dia bukan garut, nanya lalu tu, lalu mesuai tu bawa pion yang asyik tambah sih buat mule jet hati sehat kau mara. Pidulah orang di type kalah mara, sih itu kami tu cuma dole ber, aisy sekarang ada sih sekarang pilih mera tu, jangan asing saja ber, tu elu ber terkira tiny jar ber. Tuh ber, elu memang kena boleh sepiro sih ada hulu ber, cuma Mimana yang zaman mah, pasti dolan ini orang lain nyiok kajar, pirot ya udah, dan pirot aja kajar isi esro, dan di pirot ini asli ni epet dua hari, elu mepepu ye jiwa hari, elu sudah ditanya malu timarai.
Ho, guna semua macam ni, aku di sini ni mah bo, oh sio, kau ni naim biru, biru lu ya naim lah.
Kau ni mesuino, di kara di pet na nata sio aja, sejen semi rune kulum miau. Jadi, personally, cepat gaya mina. Jadi, muzik itu lumer. Generation Z, juga Gen Z, terus agu barai. Di lumer ha, kono sunan jere terus mana. Nampir terus ha, yusa hangul sunlo jere. Bebas apa le terus mukhe bu, belu mui mana mukhe ya bu. Kiamat mukhe jalan le terus mulu jinya bu. Kono terbang le lumer sesuai tuat. Kau tak buk kama di muzik itu di pawin lawas hilu sudah mare. Sumpah pinanya kama. Tapi ujar tuji esru mienya juga lom ni ada di dijungai mianya tuh ekhasa iji wa. Now pobi iji lah education pinjai es nipsa pare. Jono mianan pion esu pinjai hatolan iba wa. Education is revolution. Ailo pinjam apa pare. So ailo pinjai inro lala sabi kau melu mianin wa. Tergelu di kuinan sih ni aja boleh. Di kuinan leh madam naik busu inro. Now lah memuza tesen sekaro ailo wa. Tentera surah mah jinle ni jauh malu timar ini aja.
Okay, bawa ucapan sendiri. Gulu seni tung tapi itu aja suci mari.
Okay. Ediran es seni kan asyik sempat balik ni. Tapi macam agak mah, tempat yang agak zat ni nego nasi ni aku si balik. Aku rasa jenis season layak lah babi. Mana yang ada tentang nali ka? Bolong agak zat tujuan lo Amerika tentang pukli ka ada tentang mah. Pinjaman rotin suya kebare. Tuga American bolon academy mah, yuice kanyare. Pertama uzun dah memang cawan aliba. Bolon agzan di pinjane, cawan pinjai pangsa tinca ni arale pibare. Ku pomiya pisongu, janzi berita dua makin liga satu esaga piora bare.
Jono nomeyaro pomiya pisongu, English nomeyaro Patrick wa. Jono atas sangane memang bimave, mui biu memang bimave cila wa. Jono akuro. The U.S. Ma Putnam Science Academy Bolong Dua Jang Dua Deniwa.
Minglaba Jazirui, who makes a door in Eliaro, America, take them Bolong Academy to Kuma Pinaro in Suyakar and Yamalung Eliva, Tuga, Nimanangani, Viro, Bolong Agzane, Perma Uzo Pinaro in Suyare Dungel, Lepiolu Yaravono, to America, Miak in Manning and Malin Bolong Gazagate.
Yamabima Sogero. ยังส่งสากันอยู่จังเต็มว่าจันทร์ต้นเดือนเราก็ยังจังเต็มว่าสากันสาสูบอยู่ที่นัทธวัฒน์เนี่ยคนเดินเราอยู่เลยอยู่จันทร์ที่ยังคงยืนได้เด็กแคดมีว่าสเนตุนิงเนี่ยเดินเราเทรนนิ่งตัวเส้นเนี่ยเทรนนิ่งตัวเส้นอยู่จันทร์ I got a sub, you know, I got Sia nice at home, you know, niece and mel, both them are, you know. ကျွန်တော်နှစ်သက်သုံးယူဆန်ကလိဆာလဲဆာကိုကျွန်တော်လူရေးဘွဲသွားပြတယ်ပေါ့ကလပ်အသင်းတစ်ခုအားအလူရေးဘွဲသွားပြကျွန်တော်အဲ့ကလပ်မှာတော့စီဇန်တစ်ခုလုံးစောပြပါတယ်မြန်မာပြည်မှာသက်25နှစ်ထိစောခဲ့ရပေါ့ဒီ US မှာတော့စီဇန်တစ်ခုလုံးစောပြပါတယ်မြန်မာပြည်မှာသက်25နှစ်ထိစောခဲ့ရပေါ့ဒီ US မှာတော့အခုဒီစက်တင်ဘာမှာရောက်လာတာပေါ့စက်တင်ဘာမှာရောက်လာပြီးတော့အခုဒီ2024လေး2025ရာသီအတွက်စောဖို့ဆိုပြီးတော့လာခဲ့ရပါဒီလိုအားကစားပညာရည်နဲ့ပညာတော်သင်ဆုကိုဘယ်လိုရအောင်ယူနိုင်လဲဆိုတာလည်းမေးကြည့်လိုက်အောင်မယ် online မှာအင်တာနက်ပေါ်မှာဒီအီတလီအသင်းတသင်းကတော့ကျွန်တော်ပြန်ဖြေပြီးတော့ဒီ2024တောင်းဆန်က
ပညာရေးရောဘောလုံးအားကစားကိုရောဘတ်ဆုံးသင်ပေးနေတာဆိုတော့သူ့ရဲ့အကြောင်းအတွေ့အကြုံတွေကရောဘယ်လိုရှိနေလဲအားရလာတဲ့အကြောင်းသားတယောက်အနေနဲ့ဘယ်လိုအခက်အခဲတွေကြုံသွားနေရလဲဆိုတာလည်းမေးကြည့်ထားတယ်။
US curriculum US high school ဆိုတော့ကျွန်တော်ဒီနေ့ရိုးရိုး high school သင်ချာ high school english အဲ့ဒါတော့ကျွန်တော်အခုတက်နေပါတယ်။ဒီဘောလုံးပိုင်းမှာကျတော့လေဒီကျွန်တော်ရဲ့အကြောင်းကဟိုဘောလုံးတစ်ဝက်အကြောင်းတစ်ဝက်ဆိုတော့ ဒီနေ့တိုင်းဆိုရင်လည်းနေ့တိုင်းနေပါတော့ training ရှိပါတယ်။ဟိုတစ်ခါလေကျရင်အသင်း training ကမိုးလင်း9နာရီပြီးလည်းပြီးတော့ကျောင်းတက်ပြီးလည်းပြီးတော့နေ့ကင်းတနာရီကျရင်နောက်ထပ် တော့အခုတားနေတဲ့ဘိုင်းမှာတော့တော်တော်အေးတယ်ပေါ့တော်တော်အေးတော့နှင်းနေပါတယ်ကြာတော့နည်းနည်းလေးတော့ယူနည်းနည်းအချင်းကြာသွားတယ်ပေါ့ယူးစ်တူဖြစ်ဖို့တော့ဒီဘောလုံးဘက်မှာကြာတော့ဆက်ဆဆင်းရောက်တော့ကဒီပြိုင်ဘက်ပလေးယာတွေရောအသင်းပေါ်တွေရောဥရောပလေဗယ်ဇင်တို့အာဖရိကလေဗယ်ဇင်ဆိုတော့လေဒီဆော့ရတာလည်းနည်းနည်း
အဲယူအက်စ်နိုင်ငံသားတယောက်မှရှိဟိုဒီဘောလုံးအသင်းမှာဆိုရင်ဒီဘရာဇီးလ်ကိုစပိန်တို့အာဖရိကဘက်ကတော့တောင်မှတခြားယူရိုဘက်ကတော့အင်္ဂလန်ဘက်ကတော့များတော်တော်များများပါတယ်ပလေးယာတွေတော့ဒီလူငယ်လေးကလေဘောလုံးအားကစားငယ်ငယ်လေးတွေကဝါသနာပါခဲ့တာတဲ့ဘောလုံးတော့ကျွန်တော်ငယ်ငယ်ရက်စပါဝါသနာပါခဲ့တာပေါ့ကျွန်တော်ကျောင်းထမင်းစားချင်းဆိုရင်ကျွန်တော်တငယ်ချင်းဘောလုံးကံပြီဒါ
အဲ့ဒါနဲ့ကျွန်တော်အိုက်ကရယ်ပဲစပြလာပဲကျောင်းအသင်းအားနဲ့ကျောင်းထမင်းစားချင်းတော့ရှေ့ဆက်ပြီးတော့သူကဘာတွေလုပ်သွားဖို့ရှိနေလဲမြန်မာလေဗယ်ဇင်စက်ခွန်အောက်လဲဆော့ဖို့အခွင့်အရေးရှိရင်တော့ကျွန်တော်ဆော့ချင်ပါတယ်ပေါ့ဒီပြီးလည်းပြီးတော့စန်တန်ပြီးလည်းပြီးတော့အခုမန်နာတာတော့ကောလိပ်အားကစားပေါ့ဒီ college soccer ဆော့ဖို့လဲမန်နာပါတယ်ဒီ college soccer ပြီးတော့မှ professional level တစ်ဆင့်တက်ပေါ့ဟုတ်ကဲဂျန်စီရီဒီတစ်ပတ်တော့ဒီလောက်ပဲเนาะ
ဒီလူငယ်လေးလိုပဲကိုယ်ဝါသနာပါတဲ့အရာနဲ့ဘဝမှာတစ်ဆင့်တစ်ဆင့်မြင့်ပြီးတော့အောင်မြင်တဲ့ဘဝတွေရကြပါစေလို့ဆုတောင်းပေးလိုက်တယ်เนาะရှင်းဒီဘက်မှာလည်းပြန်တွေ့ကြမယ်တတ
VOA အမေရိကန်အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ.mi/bambisviewnews မှာ join လုပ်ပြီးထိတ်စက်ရယူပါခင်ဗျာ။
ပြည်ဝေးမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ရပါမယ်။ပရီးမီယာလိဂ်ချန်ပီယံမန်ချက်စတာစီးတီးအသင်းကတိုက်စစ်မှုအာလန်ဟာလန်ကိုစံချိန်တင်စာချုပ်ထပ်မံချုပ်ဆိုလိုက်ပါတယ်။မန်ချက်စတာယူနိုက်တက်အသင်းရဲ့ဂန်ဒဝင်ဘောလုံးသမားကြီးဒက်နစ်လော်အသက် 84 နှစ်နဲ့အရွယ်မှာကွယ်လွန်သွားပါတယ်။ဒီလိုသတင်းတွေနဲ့အတူဩစတြေးလျအိုပန်တင်နစ်ပြိုင်ပွဲကသတင်းတွေကိုလည်းကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်ကတော့ဒီနှစ်မှာပုံစံသစ်နဲ့စတင်ကျင်းပမယ့်ကမ္ဘာကလပ်ချန်ပီယံများဖလားပြိုင်ပွဲရဲ့စုဖလားကြီးကိုကမ္ဘာတဝန်းကိုလှည့်လည်ပြသမယ့်အစီအစဉ်ကိုစတင်လိုက်ပါပြီ။ဒီစုဖလားကြီးကိုလှည့်လည်ပြသမယ့်အစီအစဉ်ကိုပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ကနယူးယောက်မြို့မှာစတင်လိုက်တာဖြစ်ပါတယ်။ဒီခန်းနာကိုတော့ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုပါဝင်ကမ္ဘာကျော်ဘောလုံးသမားတွေဖြစ်တဲ့တော်တီ၊ဇနက်တီ၊ဘောလက်၊ယောဂက်၊အယ်ဘာရီလာတီယာဂိုမန်ဒက်စ်တို့လည်းတက်ရောက်ခဲ့ကြပြီးတော့ဗြိတိန်ကနာမည်ကြီးဆိုတော့ရော်ဘီဝီလျံစ်ကတော့ဒီပွဲကိုတက်ရောက်ပြီးတော့သီဆူဖျော်ဖြေခဲ့ပါတယ်။ဒီဆူဖလားကြီးကိုတော့လာမယ့် FIFA World Cup Champion များဖလားပြိုင်ပွဲမှာဝင်ပြိုင်မယ့်အသင်း32သင်းရှိတဲ့မျိုးတွေပါဝင်ကမ္ဘာတဝန်းမှာလှည့်လည်ပြသသွားမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောပါတယ်။ FIFA World Cup Champion များဖလားဘောလုံးပွဲကိုတော့လာမယ့်ဇွန်လ14ရက်နေ့ကနေဇူလိုင်17ရက်နေ့ထိအမေရိကန်ပြည်ထောင်စုမှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ယောဘကဘောလုံးသတင်းတွေဘက်မှာတော့ Manchester City အသင်းကအသင်းရဲ့အားထားရတဲ့တိုက်စင်မှု Erling Haaland ကို10နှစ်စာချုပ်ချုပ်လိုက်ပါတယ်။ Man City နဲ့အခုလို10နှစ်စာချုပ်တန်တန်တိုးလိုက်တဲ့ပုံမှာ Haaland ပြောတာကတော့
Yeah, I'm super happy. I'm proud and it's difficult to put words on because
ကျွန်တော်အရင်ပြောပါတယ်။ဂုံလဲယူပါတယ်။ဒါကကျွန်တော်တော်တော်ကြီးမားတဲ့အခိုက်အတန့်ဖြစ်လို့ပြောမပြတက်လာအောင်ပါပဲ။ဆိုတော့ကျွန်တော်အနေနဲ့အရန်ကိုဝမ်းမြောက်ဂုဏ်ယူမိပြီးတော့အသင်းမှာအချိန်ကြာကြီးနေသွားဖို့မျှော်လင့်ထားပါတယ်
။အသင်းနဲ့ဟာများသောအားဖြင့်ကစားသမားတယောက်ကို၄နှစ်ဒါမှမဟုတ်၅နှစ်အလွန်ဆုံး၆နှစ်လောက်ပဲစာချုပ်ချုပ်လို့ရှိပြီးတော့အခုလိုကစားသမားတယောက်ကို၁၀နှစ်စာချုပ်ချုပ်လိုက်တာဟာထူးခြားတဲ့စံချိန်တစ်ခုလည်းဖြစ်ပါတယ်။ဟာလန်ကိုအခုလိုမျိုးအသင်းက၁၀နှစ်စာချုပ်ချုပ်လိုက်တာနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာပြောတာကတော့
But it's an exceptional news for all of us for the club soWhen one player decide to sign this type of contract never had
ဒါကအသင်းအတွက်ရောကျွန်တော်တို့အားလုံးအတွက်ရောတကယ်ကိုသတင်းကောင်းပါကစားသမားတယောက်ကဒီလိုအရင်ကဘယ်တော့မှမရှိခဲ့ဘူးတဲ့စာချုပ်မျိုးလက်မှတ်ထိုးဖို့ဆုံးဖြတ်တယ်ဆိုရင်ဒါကဘာကိုပြသလဲဆိုတော့သူတို့အနေနဲ့ဒီအသင်းမှာဘယ်လောက်တောင်ဆက်နေသွားကျင်တယ်လဲဆိုတာကိုပြသနေတာပါဒီလိုမှမဟုတ်ဘူးဆိုရင်တော့အေဂျင့်တွေကစားသမားတွေကအမြဲတမ်းငြင်းလေးရှိပြီးတစ်နှစ်နဲ့နှစ်ဒါမှမဟုတ်၃နှစ်လောက်ပဲစာချုပ်ထိုးကြပါတယ်ပြီးတော့မှနောက်ထပ်စာချုပ်တွေချုပ်ကြတာပါ၁၀နှစ်အတွင်းမှာအများကြီးဖြစ်နိုင်ပါတယ်အခုလို၁၀နှစ်ဆိုတဲ့စာချုပ်ကတော့သူ့အနေနဲ့အသင်းကိုဘလောက်ယုံကြည်မှုရှိတယ်ဆိုတာပြသနေတာပါပြီးတော့အသင်းဘက်ကလည်းသူ့အပေါ်ယုံကြည်မှုရှိတယ်ဆိုတာကိုပြတာပါသူဘယ်လောက် professional ဆန်တယ်ဆိုတာလည်းအသင်းကသိပါတယ်ကျွန်တော်ထင်တာကတော့သူကအသင်းကိုရောဒီမှာရှိတဲ့လူတွေကိုရော Premier League ကိုရောချစ်တာကြောင့်အခုလို၁၀နှစ်စာချုပ်ချုပ်လိုက်တာပါ
ဟာလေလက်ရှိစာချုပ်ဟာ2029မှာကုန်မှာဖြစ်ပြီးတော့အခုလိုစာချုပ်အစ်စ်ပြောင်းပြီးတော့ဆယ်နှစ်ထပ်တိုးလိုက်တဲ့အတွက်သူဟာ2035ခုနှစ်အထိအသင်းနဲ့တူဆက်ရှိသွားမှာဖြစ်ပါတယ်ခင်ဗျာတော့ဒီဘောလုံးသမားအပြောင်းအရွှေ့တွေပတ်မှာတော့ PSG အသင်းကနာပိုလီမှာကစားနေတဲ့ဂျော်ဂျီယာတိုက်စမှုဟာဗီရှာကာဗာကာလီယာကိုယူရို80နဲ့ဝယ်လိုက်ပါတယ်အသက်23နှစ်ရှိဖြစ်တဲ့ကာဗာကာလီယာကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့ PSG အသင်းကပြီးခဲ့တဲ့တောက်ကြံနေ့ကကြေညာပါတယ်အင်္ဂလန်ဘက်မှာတော့မန်ယူအသင်းမှာကစားနေတဲ့ဘရာဇီးတောင်ပံကစားသမားအန်တိုနီကိုစပိန်လာလီဂါကရီယယ်ဘက်တစ်အသင်းကဒီဘောလုံးရာသီအကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပါတယ်အချိန်တည်းမှာပဲမန်စီးတီးအသင်းကပြည်နိုင်ငံလွန်စ်အသင်းမှာကစားနေတဲ့ဥစ်ဘက်ကစ္စတန်နောက်တန်းလူအဗ်ဒူကိုရီယာကူစနော့ကိုယူရို40နဲ့ဝယ်လိုက်ပြီဖြစ်ပါတယ်မန်စီးတီးတက်ဟာဒီနေ့မှာရှုံးပွဲတွေအတော်များနေတဲ့အတွက်နောက်တန်းကိုအားဖြည့်ဖို့အတွက်အခုလိုကူစနော့ကိုခေါ်လိုက်တာဖြစ်ပြီးတော့သူ့ကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့မန်စီးတီးအသင်းကတင်လာနေမှာကြေညာလိုက်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့မန်ယူနီးပြဟောင်းအိုလီဂေါနာဆောရှာကိုတူရကီကဘရှိဒက်စ်အသင်းရဲ့နီးပြဖြစ်နေခန့်လိုက်ပါတယ်ဘရှိဒက်စ်အသင်းကဆောရှာကိုတနစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်ပြီးတော့နောက်ထပ်တနစ်တန်းတိုးဖို့အချက်လဲပါဝင်တယ်လို့ဆိုပါတယ
် It's I've been outside football for a little while be as a boss but for me
ကျွန်တော်အနေနဲ့ပြီးခဲ့တဲ့နှစ်တွေအတွင်းနီးပြအလုပ်မလုပ်ဘဲနေနေခဲ့တာဖြစ်ပေမဲ့ဥရောပဘောလုံးအဖွဲ့ချုပ်နဲ့အလုပ်တွေတွဲလုပ်နေတာပါဒါပေမဲ့လည်းကျွန်တော်ဘလုံးပွဲတွေကိုအမြဲကြည့်နေတယ်လို့ဒီအသင်းကိုလည်းကြည့်ဖြစ်ပါတယ်အခုဘက်စတက်အသင်းလိုမျိုးအသင်းကြီးတစ်ခုကိုနီးပြလွတ်ခွင့်ရတဲ့အတွက်အကူအညီပါတယ
်ဆိုရှယ်ဂူလိုတူရကီကိုရောက်လာတဲ့အတွက်ဖီနာဘာချီအသင်းမှာနီးပြလုပ်နေတဲ့မန်ယူနီးပြဟောင်းလို့ဖြစ်တဲ့မိုရီညိုနဲ့လည်းပြန်ပြီးတော့ဆုံးသွားမှာဖြစ်ပါတယ်ခင်ဗျာ
အ
Manchester United အသင်းရဲ့ကံမော်လုံးသမားကြီး Dennis Law ကတော့ January 18ရက်နေ့တောက်ကြလေးမှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ Dennis Law ဟာအသက်84နှစ်အရွယ်မှာကွယ်လွန်သွားကြတာဖြစ်တယ်လို့သူ့ရဲ့မိသားစုကကြေညာပါတယ်။အခုလို Dennis Law ကွယ်လွန်သွားတဲ့အပေါ်မှာအလွန်ကိုစိတ်မကောင်းဖြစ်မိတယ်လို့ Manchester United အသင်းကပြောပါတယ်။ Dennis Law ဟာ Manchester United အသင်း1968ဥရောပဖလားရတဲ့နေရာမှာ Bobby Charlton, George Best တို့နဲ့အတူတွဲပြီးတော့ United အတွက်အရေးပါတဲ့ကစားသမားတစ်ဦးဖြစ်ခဲ့တဲ့သူပါ Dennis Law ဟာ Manchester United အသင်းအတွက်17နှစ်ကြာကစားခဲ့ပြီးတော့ပွဲပေါင်း404ပွဲမှာ238ဂိုးသွင်းပြီးတော့ Man U အတွက်တတိယဂိုးအများဆုံးသွင်းပေးခဲ့သူလည်းဖြစ်ပါတယ်။ဒါ့အပြင်သူဟာ1964ခုနှစ်ကပြင်သစ်ဘောလုံးမဲ့ကစင်းကချီးမင်းတဲ့ Ballon d'Or ခြွေဘောလုံးဆုကိုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံ Melbourne မြို့မှာကျင်းပနေတဲ့ Australian Open Tennis ပြိုင်ပွဲအမျိုးသားတစ်ဦးချင်း Quarter Final ပွဲစဉ်မှာတော့ပထမပွဲမှာဂျာမနီကကမ္ဘာအဆင့်နဲ့ Alexander Zverev ကအမေရိကန်က Tommy Paul ကို6-6 6-6 နိုင်ပြီးတော့ semi final ကိုတက်သွားပါတယ်။ဒုတိယ quarter final မှာတော့ Djokovic နဲ့ Alcaraz တို့တွေ့ကြကြပြီးတော့ပထမပွဲမှာ Alcaraz က 6-4 နဲ့နိုင်ခဲ့ပေမဲ့ Djokovic က 6-4 6-3 6-4 နဲ့၃ပွဲဆက်တိုက်ပြန်နိုင်တာကြောင့် semi final ကိုတက်သွားခဲ့ပါတယ်။ဒါ Djokovic အတွက်တော့ Grand Slam ပြိုင်ပွဲတွေမှာ semi final ကိုတက်တာအကြိမ်50မြောက်လည်းဖြစ်ပါတယ်။ semi final မှာတော့ Djokovic နဲ့Alexander Zverev တို့တွေ့ကြမှာဖြစ်ပါတယ်။အမျိုးသမီးတူးချင်း quarter final ပွဲစဉ်တွေမှာတော့ American ကနံပါတ်ကြီးကစားသမားတူးဖြစ်တဲ့ Coco Gauff မမျှော်လင့်ပဲအရေးနိုင်ပြီးတော့ပြိုင်ပွဲကထွက်လာရပါတယ်။ Coco Gauff နဲ့ Spain နိုင်ငံက Paula Badosa တို့ပထမ quarter final ပွဲစဉ်ဖြစ်တဲ့ကစားကြတာမှာ Badosa ကခုံ9-6-4နဲ့နှစ်ပွဲပြတ်နိုင်သွားခဲ့တာပါ။ဒုတိယ quarter final မှာတော့လက်ရှိ champion လည်းဖြစ်ကမ္ဘာအဆင့်တက်လည်းဖြစ်တဲ့ Aryna Sabalenka က Anastasia Pavlyuchenkova ကို 6-2 6-3 နဲ့၃ပွဲအပြည့်ကစားပြီးတော့အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာ American ဘက်ကဒီအောက်စားသတင်းတစ်ခုမှာတော့ NFL American အမျိုးသားဘောလုံးပွဲမှာတော့ Washington ခြေစိုက် Commander အသင်းဟာဒီနေ့မှာ Super Bowl ကိုဘူဆွဲမယ်လို့ရေပန်းစားနေတဲ့အသင်းတွေလည်းကတစ်ခုဖြစ်တဲ့ Detroit Lions အသင်းကို 45-31 နဲ့အနိုင်ရပြီးတော့ NFC Conference Final ကိုတက်သွားခဲ့ပြီဖြစ်ပါတယ် NFC Final မှာတော့ Washington Commander အသင်းဟာ Philadelphia Eagles အသင်းနဲ့ကစားမှာဖြစ်ပြီးတော့တစ်ဖက်က AFC Conference ပြိုင်ပွဲမှာတော့ Buffalo Bills အသင်းနဲ့မနေ့က Super Bowl Champion Kansas City Chiefs အသင်းတို့ဘောလုံးကြမှာဖြစ်ပါတယ်။အဲ့ဒီနှစ်ပွဲမှာနိုင်တဲ့နှစ်သင်းကတော့ Super Bowl လို့ခေါ်တဲ့ American မျိုးသားဘောလုံး Final မှာဘောလုံးကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုရရန်နိုင်ရဲ့အားကစားတဲ့နေ့ဖြစ်ပါခင်ဗျာ။ VOA ထုတ်လွှင့်ချက်နဲ့ပတ်သက်လို့စာရေးမယ်ဆိုရင် burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြမှာပါ။ရုရှားသမ္မတပူတင်အနေနဲ့ယူကရိန်းကိုတိုက်ခိုက်နေတဲ့အဓိပ္ပာယ်မဲ့စစ်ပွဲကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့အနောက်နိုင်ငံတွေထံတင်ပို့နေတဲ့ရုရှားရဲ့ပို့ကုန်တွေပေါ်တံခါးပိတ်ဆို့တာသွင်းကုန်ကွန်နဲ့အခွင့်အရေးကိုမကြခင်တိုးမြှင့်ကောက်ခံတာတွေလုပ်ရလိမ့်မယ်လို့အမေရိကန်သမ္မတသစ်ဒေါ်နယ်ထရန့်ကပြပြသသားပြောလိုက်ပါတယ်။အမေရိကန်သမ္မတအဖြစ်စတင်တာဝန်ယူပြီးဒုတိယမြောက်နေ့မှာပဲရုရှားသမ္မတပူတင်ကိုလူမှုကွန်ရက်ကနေတဆင့်ပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ကသူ့ရဲ့ဒုတိယသမ္မတသက်တမ်းကိုစတင်တာဝန်ယူလိုက်တာနဲ့အတူပဲအမေရိကန်နိုင်ငံသားကြီးဝန်ကြီးသစ်ဖြစ်လာတဲ့ရူဘီယိုကလည်းတန်တမန်ရေးမှာအမေရိကန်အမျိုးသားအကျိုးစီးပွားကိုဗဟုပြုမှာဖြစ်ကြောင်းဗိုဒူနေကပြောကြားလိုက်ပါတယ်။ရူဘီယိုကသူ့ရဲ့မစ်ရှင်ကိုကြေညာလိုက်ပြီးအဲ့ဒီတည်းမှာအမေရိကန်နိုင်ငံပို့ပြီးတော့ဘေးကင်းလုံခြုံလာစေမလားအမေရိကန်ပို့ပြီးတော့ခိုင်မာအားကောင်းလာစေမလားအမေရိကန်ပို့ပြီးကြွယ်ဝချမ်းသာစေမလားဆိုတဲ့အချက်တွေကိုထည့်သွင်းထားပါတယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်လုံခြုံရေးကိုထောက်ကူဖို့အတွက်အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကတပ်ဖွဲ့ဝင် 1,500 ကိုလာမယ့်ရက်ပိုင်းအတွင်းဖြန့်တက်ချထားမယ့်အကြောင်းတာဝန်ရှိသူတွေကပြောကြားပါတယ်ခင်ဗျာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုပြောပြခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုငင်းညိုင်းရေးဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA မနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိ Jules Long ကအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါဓာတ်ရိုက်တင်ဆက်ခဲ့တာပါ VOA ချစ်မိတ်ဆွေတွေအားလုံးဘေးကင်းလုံခြုံမှုရှိကြပါစေ VOA နားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ